of America in Burmese.
မင်္ဂလာပါတော့ရှင်များခင်ဗျာ VOE American တန်ရဲ့2021ခုနှစ်မေလ5ရက်ဗုဒ္ဓဦးနဲ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line number 32 40 48 50တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေလို့ VOE ရဲ့ Facebook စာမျက်နှာကမှာဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
And UG should be recognized as a legitimate government. Any visa should not be issued to any diplomats appointed by state administrative
council. မြန်မာညွန့်ရီအစိုးရ and UG ကိုတရားဝင်အစိုးရဖြစ်အသိမှတ်ပြုဖို့လူ့သမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မွန်ထွန်းက American အောက်လွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါ။ဆက်လက်ပြီးတော့ပြည်မျိုးနယ်တွေကဘုံပေါက်ကွဲမှုနောက်ဆက်တွဲဖြစ်စဉ်တွေကိုကြားကြရမှာဖြစ်ပြီးပညာရေးဆောက်ဦးတွေကိုပြစ်မှတ်ထားလာနေတဲ့နောက်ထပ်ဘုံကွဲမှုတွေအကြောင်းကိုလည်းထုတ်လွှင့်ပေးမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ American နိုင်ငံရေးအစီအစဉ်နဲ့မင်းညာကထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညသကဝိုင်းအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဗိုလ်လူနေမနေ့ဖက်နောက်ဆုံးသတင်းတွေကိုမတ်တိတ်ကြီးထိုင်းနဲ့ကိုအောင်လွင်မျိုးကပြောပြပေးပါဦးခင်ဗျာ
။အနာသိမြန်မာစစ်တပ်အပေါ် American ဘက်ကပြစ်မှတ်ထားတန်းခတ်ရေးယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းက American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကြားနာပွဲမှာတိုက်တွန်းပါတယ်
။ Nyawadi Bank, Inwa Bank, MFTB and MOGE should be immediately added in the targeted sanction list.
မြဝတီဘဏ်အင်းဝဘဏ်မြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြမရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီ MOGE တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအမြန်ဆုံးထည့်သွင်းသင့်ပါတယ်လို့ပြောခဲ့တာပါ။စစ်တပ်နဲ့စစ်တပ်အဖွဲ့ဝင်တွေနဲ့ပတ်သက်တဲ့ဘဏ်စင်းတွေကိုထိန်းချုပ်ပြီးဆေးဥချုပ်ရေးအဖွဲ့နောက်ပတ်သက်သူတွေထံငွေကြေးစီးဆင်းမှုတွေကိုချက်ချင်းပဲဖြတ်တောက်တင်ကြောင်းနဲ့နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလည်းဆိုင်းငံ့ထားတဲ့ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကအင်ကာနှစ်အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဌာနပွဲမှာပြောဆိုခဲ့တာပါအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအွန်လိုင်းကတဆင့်ချင်ပါတဲ့ The Unfolding Crisis in Burma ဌာနပွဲမှာကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းProgressive Voice အဖွဲ့ကိုတီထောင်ဦးစီးတဲ့ဒေါခင်အောင်မာနဲ့ကမ္ဘာအမျိုးသမီးရေးရာအမေရိကန်သံမတ်ကြီးဟောင်းကယ်လီကာရီတို့ကလက်ရှိမြန်မာနိုင်ငံဆီယနာသိမှုအရေးကိုထွက်ဆိုရှင်းလင်းခဲ့ကြတာဖြစ်ပါတယ
် NUG should be recognized as a legitimate government
အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရအဖြစ်အသိအမှတ်ပြုရေးစစ်တပ်အုပ်ချုပ်ရေးကောင်စီကတန်တမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးနဲ့ဆီယနာသိမ်းတာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြန်မာနိုင်ငံပိုင်ရန်ပုံငွေကို NUG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရတဲ့ကိုပါတာမတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာအကြံပြုခဲ့ပါတယ်မြန်မာပြည်သူတွေရဲ့အသက်အန္တရာယ်ဖြစ်မဲ့အရေးကာကွယ်ပေးဖို့လိုအပ်နေသူတွေအတွက်လူသားချင်းစာနာထောက်ကူမှုတွေပေးဖို့လိုအပ်နေတဲ့အကြောင်းအပြင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးရသူတွေအတွက်ခိုလွန်စရာနေရာလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံတွင်းကဒေသတချို့မှာလေရင်မပြန့်တမ်းရဆုံးသတ်မှတ်ပြီးကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုတပ်မြင်ကန့်သတ်ချက်လေးချမှတ်ဖို့တာမတ်ကြီးကတိုက်တွန်းခဲ့ပါတယ်ရှင်။ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာဆက်လက်တင်ပြပေးဖို့ရှိပါတယ်ရှင်။ဆီယနာသိမ်းပြီး3လကျော်လာပြီဖြစ်တဲ့မြန်မာနိုင်ငံတွင်းလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေယိုယွင်းဆိုးရွားလာတဲ့ကိစ္စကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကသတိပေးထားပါတယ်။
According to our humanitarian colleagues, the impact of ongoing intensified armed clashes
continue to be in the country. မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အဖွဲ့အစည်းတွေရဲ့တိုက်ခိုက်မှုတွေကြားမတ်လနောက်ပိုင်းကတည်းကဒေသခံအများစုဟာအိုးအိမ်စွန့်ခွာထွက်ပြေးနေရကြောင်းလဲကုလသမဂ္ဂကပြောပါတယ်။တချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒီသတင်းပတ်တွေအတွင်ထွက်ပြေးရသူထောင်ချီရှိတယ်လို့လဲကုလသမဂ္ဂကပြောပါတယ်။အင်္ဂါနေ့မှာပဲကချင်ပြည်နယ်မိုးပေါက်မြို့နယ်နဲ့ရှမ်းပြည်နယ်ကွတ်ခိုင်မြို့နယ်ဘက်မှာတိုင်းရင်းသားလက်နက်ကင်တပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်ပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းကရင်ပြည်နယ်တွင်းမှာလည်းကရင်အမျိုးသားအစည်းအရုံး KNU နဲ့ အနာသိစစ်တပ်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေအနီးဝန်းကျင်ဒေသတွေကပါထွက်ပြေးတင်းရှောင်နေကြရပါတယ်ရှင်။ပြင်သစ်စွမ်းအင်ကုမ္ပဏီတိုတယ်အကျိုးမြတ်ရနေတဲ့ရေနံပိုက်လိုင်းနဲ့ဆက်ဆက်နေတဲ့ဗန္နာယီဆန်ရလျှို့ဝှက်ဆောင်ရွက်မှုကနေတဆင့်မြန်မာစစ်တပ်ဟာတဘာဝတန်းငွေရောင်းချမှုတွေကနေဒေါ်လာတန်းရာနဲ့ချီရရှိနေကြောင်းပြင်းထန်သတင်းစာကအင်ကာနေမှာဖော်ပြလိုက်ပါတယ်။မုတ်တမဓာတ်ငွေသဲယူပို့ဆောင်ရေးကုမ္ပဏီ MGTC ဟာဓာတ်ငွေသဲယူပို့ဆောင်ရေးအတွက်မတန်တဆဈေးသတ်မှတ်ထားတာလို့ကုမ္ပဏီရဲ့စီးရင်တွေကိုကိုးကားပြီးလမွန်ဒဲသတင်းစာကဖော်ပြပါတယ်။ဒီလိုဗန္ဒာရေးပိုင်းမှာအကြံဖန်လုပ်လိုက်တာကြောင့်နိုင်ငံအနေနဲ့ရေနံတူးဖော်ကွင်းအခချင်းငွေရတာရော့သွားသလိုတင်ပို့တဲ့ဓာတ်ငွေအတွက်လည်းအခွန်နှုန်းထားရော့သွားစေချောင်းပြင်သစ်သတင်းစာကဖော်ပြပါတယ်။ဒီလိုလှုပ်လိုက်တာကြောင့်စစ်တပ်အနေနဲ့သူတို့ပိုင်ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီကတဆင့်ဓာတ်ငွေတင်ပို့ကငွေကြေးဒက်ရိုက်ရရှိနေပြီး2019ခုနှစ်တုန်းကကုန်ကျစရိတ်ဒေါ်လာ923သန်းရှိခဲ့တာကနေအခုအခါမှာကုန်ကျစရိတ်ကဒေါ်လာ17သန်းပဲကျသင့်တဲ့အခြေအနေကိုပြောင်းလဲသွားတယ်လို့ပြင်းထန်သတင်းစာလမွန်ဒဲရဲ့ဖော်ပြချက်ကိုကိုးကားပြီး AFP သတင်းကဖော်ပြပါတယ်။တိုတဲလုပ်ငန်းကြီးနဲ့စစ်တပ်ကထိန်းချုပ်ထားတဲ့မြမရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကြီးကမုတ်တမဓာတ်ငွေသယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာဖြစ်ပြီး MGTC ကုမ္ပဏီကရတနာဓာတ်ငွေလုပ်ကွက်နဲ့ထိုင်းနိုင်ငံကိုချိတ်ဆက်ထားတဲ့ပိုက်လိုင်းကိုပိုင်ဆိုင်ထားတာပါ။တိုတဲလုပ်ငန်းကြီးအနေနဲ့စစ်တပ်ကိုဗန္နာငွေပေးနေတာတွေရပ်တန့်ရေးဖေဖော်ဝါရီလဆက်နာသိမ်းပြီးကြတဲ့ကဒီမိုကရေစီလိုလားတက်ကြွသူတွေကဖိအားပေးနေကြတာလည်းဖြစ်ပါတယ်ရှင်။ဆက်နာသိမ်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ကဖမ်းဆီးပစ်ခတ်နေပေမဲ့လို့လည်းအင်ကာနေမှာနိုင်ငံတော်ဝန်ဒေသတချို့မှာတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်ကလူငယ်တချို့လုံခြုံရေးအခြေအနေကိုကြည့်ပြီးအင်ကာနေကလမ်းပေါ်ထွက်ဆန္ဒပြပါတယ်။
ဒီတိုင်းဆန်းချောင်းဆက်ကြတယ်။ဒီတိုင်းမှာတော့ဟိုဒါကရင်းရများလာနေတယ်ကျွန်တော်မထွက်လိုက်ရဘူးပေါ့နော်ငွေထဲမှာသူ့ကိုပလန်ထားတဲ့ဟာလေးတော့အမြင်ချင်းနေကြကြားကြလို့ပါလေဟုတ်အစိုးရတော့ဒီဘူးဒီဘိတ်ပေါ့နော်ဒီစစ်ခေါင်းကြီးနဲ့တက်တက်တဲ့ဒီကြီးတွေမတုံးဖို့လျှောက်ထုတ်တဲ့ဟာတွေမတုံးဖို့အဲ့ကြောင့်လေဘူးဒီဘိတ်ကိုကြားတယ်အစိုးရတော့အမျိုးကြီးကိုထောက်ခံကြအောင်ပေါ့အပါပဲကျွန်တော်တို့ဒီဟိုတနကြရဲ့အကူတော်ဒေါ်လန်ပီဆန်နာကိုဥပဒေကြားလာပါတော့ဟုတ
်မြို့ရင်းမှာရဲလုံးကြုံရေးချထားတာကြောင့်အရင်လိုလူစုလူဝေးလိုက်လမ်းပေါ်ထွက်ဆန္ဒပြနိုင်တဲ့အခြေအနေတော့မရှိပါဘူးရန်ကုန်မှာအဖမ်းဆီးတွေဆက်ရှိနေတယ်လို့လည်းဒေသခံက VOA ကိုပြောပါတယ်
။ဒီကားထုတ်တာလေရှင်းလာကြမဆက်စားတော့ပြီးတော့ဖတ်တာလေ။အဲ့ဒီမှာကိုသူတို့မြုပ်တက်နေရင်လည်းအဲ့ဒီလူငယ်၉ယောက်ကိုသူဖမ်းသွားတယ်ပါ။ဒီကနေ့တော့ကလည်းအဆပြီးတော့လူဒီကောက်30ပေါ့ကျွန်တော်ဒီဒီစိတ်ခေါင်းဆောင်နေလေ။အဲ့ဒီကောက်30ကိုမင်းရဆပြီးတော့သူကပုံမှန်ငါးလားခါကြီးနဲ့တရားဥပမာတရားဆွဲတယ်။အဲ့ဒီကိစ္စကိုသူကရှင်းနေလိုက်လို့လည်းမဖြစ်ဘူး။ပြီးတော့တရားရုံးကိုလည်းဝင်ပြမရှိဘူး။ဒီနေ့ပိုင်းကသူကចောင်းဆရာဆရာမတွေစီရံဝင်ចောင်းဆရာဆရာမတွေပို့ပြီးတော့ဖိရတယ်ပါ။အဲ့ဒီညပတ်ကျအဲ့စီရံဝင်ဆရာဆရာမတွေနားမှာအဲ့ဒီလူရှုပ်ကြတာတွေပါကြားရတယ်
။မန္တလေးမှာတော့ညပိုင်းလက်မော်ထွက်ချစ်တဲ့ဆန္ဒပြပွဲရှိခဲ့ပါတယ်။ကျန်းမာရေးကြိုးခွင်းမှုတွေအကြင်ကြီးကျုံရပြီမဲ့လေတဝဲဒေသတွေမှာကိုနီးကိုဟန်နဲ့နေရောညပါဆရာနာသိမ့်မှုကိုဆက်လက်ဆန့်ကျင်ဆန္ဒပြနေကြပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ရဲ့မှတ်တမ်းအရဆရာနာသိမ့်မှုနဲ့ဆက်ဆက်သေးဆုံးရသူပေါင်းကမေလ၄ရက်နေ့အထိ969ဦးရှိပြီးလူပေါင်း3900နီးပါးဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်။
ကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအင်္ဂါနေ့ကစတင်လိုက်တဲ့နှစ်ရက်ကြာ G7 ဆက်မှုထက်သည့်ခုနှစ်နိုင်ငံဆီအိုဝဲတွင်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေနဲ့ဆက်နွယ်နေသူတွေနဲ့လုပ်ငန်းတွေကိုတန်းခတ်အရေးယူဖို့အရှင်ဗြိတိန်နိုင်ငံကတိုက်တွန်းလိုက်မယ်လို့ခန့်မှန်းနေပါတယ်။စစ်နေနဲ့ရောင်းချမှုတွေတားမြစ်ဖို့နဲ့မြန်မာပြည်သူတွေအတွက်စာနာမှုကူညီတွေတုံ့ပြန်ပေးရနိုင်ရေးအတွက်လည်းနိုင်ငံခြားရေးဝန်ကြီးဒိုမနစ်ရော့ကတိုက်တွန်းမဲ့အလားအလာရှိနေပါတယ်။ G7 ဖွဲ့ရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံအရေးသာမကဆီးရီးယားတရုတ်ရုရှားနဲ့အာဖဂန်နစ္စတန်နိုင်ငံအရေးပါဝင်နိုင်ငံတကာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာပါ။ အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းဆီးရီးယားနိုင်ငံရဲ့စနစ်ချာပြည်တွင်းစစ်ဆုံးသတ်ရေးနိုင်ငံရေးဖြေရှာဖို့ G7 ဖွဲ့ဝင်တွေရဲ့တန်ဖိုးတံကိုထပ်လောင်းပြောကြားလိုတဲ့အကြောင်းအစည်းအဝေးပထမနေ့ဖြစ်တဲ့အင်္ဂါနေ့မှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။ဗြိတိန်နိုင်ငံရဲ့ဝန်ကြီးကတော့နှစ်နှစ်အတွင်းပထမဆုံးအချိန်လူချင်းတွေ့ဆုံမဲ့အစည်းအဝေးဟာတတမန်ရေးကြိုးပမ်းမှုတွေပြန်လည်အားကောင်းလာတဲ့လက္ခဏာဖြစ်ပြောဆိုခဲ့တာပါ။
And I think it shows you the importance throughout all the global challenges that we're facing, all the international challenges we're facing.
ကဘာတဝန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအားလုံးနဲ့နိုင်ငံတွေအတူတကွာပူးပေါင်းဖြစ်ရှင်းနိုင်မှုစိန်ခေါ်မှုတွေဘလောက်ကြီးမားတယ်ဆိုတာကိုပြသရရောက်မယ်ထင်ပါတယ်လို့ဗြိတိန်နိုင်ငံကြီးဝန်ကြီး Dominic Raab ပြောသွားတာပါ။နေရာချစီးပွဲမှာ G7 ဖွဲ့ဝင်တွေသာမကအင်ဒိုပစိဖိတ်ဒေသကမိဖက်တွေပါတက်ရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။လန်ဒန်မြို့တော်က G7 စီးပွဲကိုတော့ဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်၊ကနေဒါ၊ဗြိတိန်ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့သာမကဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယား၊ဘရူနိုင်းနဲ့တောင်အာဖရိကနိုင်ငံတို့လည်းတက်ရောက်မှာဖြစ်ပါတယ်။စစ်တမ်းသင်းစီးရီးယားနိုင်ငံရှေ့မြောက်ဘက်ဒေသမှာကိုဗစ်ကာယောဂါကူးစက်မှုအသစ်တွေကြုံနေရတဲ့အကြောင်းပြင်သစ်နိုင်ငံအခြေစိုက်နယ်စည်းမချဆရာဝန်များဖွဲ့ MSF ကပြောလိုက်ပါတယ်။ဧပြီလ26ရက်နေ့ထိယောဂါကူးစက်သူ1000ကျော်နဲ့သေဆုံးသူ640ရှိတယ်လို့လည်းပြောပါတယ်။ကျမ၏ဝန်ထမ်း960လဲယောဂကုသခံထားရောင်း MSF ကပြောဆိုထားတာပါဒီဒေသမှာကိုဗစ်ကယောဂစစ်ဆေးပစ္စည်းတွေနဲ့ဆေးရုံသုံးအောက်ဆီဂျင်ပြက်လက်နေကြောင်းနိုင်ငံတကာအကူအညီပေးအဖွဲ့ RC ကပြောဆိုခဲ့ပြီးမကြာခင်မှာပဲ MSF ရဲ့သတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ကိုဗစ်ကယောဂတုံ့ပြန်ဆောင်ရွက်ရေးလုပ်ငန်းတွေမှာကြီးမားတဲ့ထိခိုက်မှုတွေရှိနေတဲ့အကြောင်းလဲ RC ကပြောဆိုထားတာပါ MSF အဖွဲ့ကတော့သူတို့အကူအညီပေးနေတဲ့အစကနဲ့ရကမှာရှိတဲ့ဆေးရုံနှယုံမှာပြီးခဲ့တဲ့လတဲ့ယောဂကူးစက်မှုတွေတိုးလာတာကိုအတည်ပြုနိုင်ခဲ့တာလို့ပြောဆိုထားပါတယ်။ယောဂပိုးစစ်ဆေးမှုတွေပြည်ပြည်ဝဝမလုံနိုင်တာကြောင့်လက်တွေမှာကူးစက်သူရေအတွက်ပုံများကောင်းများနိုင်တယ်လို့လည်းပြောပါတယ်။ Syria ဆိုရရဲ့ခွင့်ပြုချက်မရရင်ကုလသမဂ္ဂအေဂျင်စီတွေအကူအညီတွေပေးဖို့ခွင့်မရတဲ့အကြောင်းလဲ MSF ကပြောဆိုထားပါတယ်။ကိုဗစ်ကယောဂါတကြောပြန်ကူးစက်မှုတွေကြောင့်ကျန်းမာရေးစနစ်ပြိုလဲတဲ့အခြေအနေနဲ့ကြုံရတဲ့အိန္ဒိယနိုင်ငံမှာယောဂါကူးစက်သူအတိပြုလူနာတန်း20ကျော်သွားပါပြီ။ယောဂါပိုးကူးစက်သူလူနာသေးနေ့စဉ်3သိန်းကျော်နေတာ73ရက်နှစ်မြောက်ဖြစ်အင်္ဂါနေ့မှာလည်း35,229ယောက်ကိုကျန်းမာရေးဝန်ကြီးဌာနကအတိပြုခဲ့ပါဗျ။24နှစ်အတွင်းသေဆုံးသူရေထွက်ရလဲ3,449ယောက်ရှိခဲ့တာပါ။အမေရိကန်ပြည်ထောင်စုဂျွန်ဆော့ပကင်းစ်တက်သူရဲ့စီးရင်ရအိန္ဒိယနိုင်ငံမှာကိုဗစ်လူနာ 20.2 တန်းကျော်ရှိနေတယ်လို့သေဆုံးသူစုစုပေါင်း 22,408 ယောက်ရှိနေပါတယ်။ကူးစက်သူရေထွက်ဟာကမ္ဘာမှာအမေရိကန်ပြည်ရင်အိန္ဒိယနိုင်ငံကဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့အမေရိကန်နဲ့ဘရာဇီးလ်နိုင်ငံတွေပြည်ရင်တတိယအများဆုံးလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကူးစက်မှုတွေတကြောပြန်များလာရတဲ့အကြောင်းရင်းတွေထဲမှာဗိုင်းရပ်စ်ပိုးမျိုးစားသည့်ပြန့်နှံ့မှုနဲ့ဒီနှစ်ဆက်မိုက်မှာကူးစက်မှုတွေရော့ချလာရာကကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုလျှော့ပေးလိုက်တာတွေပါဝင်တယ်လို့လည်းယူဆထားပါတယ်။အတိုက်ခံအိန္ဒိယအမျိုးသားကွန်ဂရက်စ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီကတော့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့တုံ့ပြန်ဆောင်ရွက်မှုအားနည်းချက်ကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေရတဲ့အကြောင်းဝေဖန်ပြောဆိုလိုက်တယ်လို့ယောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်နိုင်ငံအဝန်းတွာလာလို့ရှောင်မှုတွေကန့်သတ်ဖို့လဲ Twitter လူမှုကွန်ရက်ကနေအင်္ဂါနေ့မှာပဲတိုက်တွန်းထားပါတယ်။မက္ကဆီကိုနိုင်ငံမှာယထာမတော်တဆမှုကြောင့်လူပေါင်း2,000လောက်တိစုံခဲ့ရတဲ့ဖြစ်ဖြစ်ကိုအပြည့်အဝစုံစမ်းမှာဖြစ်တဲ့အကြောင်းသမ္မတကဂရုပြုပြောဆိုလိုက်ပါတယ်
။ El pueblo de México tiene que conocer toda la verdad. No se les va a ocultar nada.
မက္ကဆီကိုပြည်သူတွေအမှန်တရားကိုသိခွင့်ရဖို့လိုပါတယ်။အစိုးရတာဝန်ရှိသူတွေတာဝန်ခံမှုရှိရှိဆောင်ရွက်ရမှာဖြစ်တဲ့ကြောင့်ပြည်သူလူထုကိုဘာမှဖုံးကွယ်ထားမှာမဟုတ်ပါဘူးလို့မက္ကဆီကိုသမ္မတအန်ဒရီမန်နျူအယ်လိုပက်စ်အော်ဘရာဒါကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒင်းလာနေနောက်ပိုင်းတော့ကမက္ကဆီကိုစီးတီးမြို့ထဲမှာမြို့ပယထားဖျက်ဆီးနေရင်တရားကြိုးကြခဲ့ရကအောက်မှာရှိတဲ့လူစီကားရလမ်းပေါ်ကိုပြုတ်ချပြီးအနည်းဆုံးလူ23ယောက်သေဆုံးဒါဇင်နဲ့ချီဒဏ်ရာရခဲ့တာဖြစ်ပါတယ်။မက္ကဆီကိုစီးတီးမြို့တော်ဝင်ကလော်ဒီယာရှိန်ဘုံကတော့တရားမှာရှိတဲ့ရင်မာတစ်ချောင်းကြိုးကြရကနေမတော်တဆမှုဖြစ်ခဲ့တဲ့အကြောင်းသတင်းတွေကိုပြောဆိုခဲ့တာပါ။ထိခိုက်ဒဏ်ရာသူ65ယောက်ရှိခဲ့ကြောင်းနဲ့မတော်တဆမှုဖြစ်ပြီးတဲ့နောက်ရထားထဲမှာပိတ်မိနေသူတချို့ရှိခဲ့ပေမဲ့နောက်ပိုင်းမှာကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါရယ
်။နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်နဲ့ကိုအောင်လူယူတို့ကပြောပြခဲ့တာပါ။အခုကဆက်လို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။ ရင်းဦးဆုံး NUG ကိုတရားဝင်အစိုးရအဖြစ်တိုက်တွန်းတဲ့သတင်းနဲ့စတင်ပါမယ်။မြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ် NUG ကိုအတိအမှတ်ပြုဖို့နဲ့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာရန်ပုံငွေတွေကို NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးကျော်မုံထွန်းကတိုက်တွန်းလိုက်ပါတယ်။ American All Lotto နိုင်ငံရေးကော်မတီမှာ Video Conference နဲ့ပြုလုပ်တဲ့မြန်မာအရေးကြားနာပွဲမှာတမ်မတ်ကြီးဦးကျော်မုံထွန်းကမြန်မာစစ်ဗိုလ်ချုပ်တွေပေါ်ပြစ်မှတ်ထားတံခတ်အရေးယူမှုတွေဟာမြန်မာအကြက်တဲကိုဖြေရှင်းရမှာထိရောက်တဲ့နီလန်တစ်ခုဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။မန်အင်ဂျင်နိုင်ကဆက်လက်တင်ပြပေးပါမှာ
။လက်ရှိစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်နေတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံတွင်ဖြစ်ပေါ်နေသောပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Video Conference ကြားနာပွဲကို American Outlook တော်နိုင်ငံသားရေးကော်မတီမှအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ်။အချိန်၃နာရီကြာမြင့်တဲ့မြမအရေးကြားနာပွဲမှာ American Outlook တော်အမတ်အများပြားစိတ်ဝင်တစားပါဝင်ဆွေးနွေးခဲ့တာပါထူးခြားချက်ကတော့တပ်တွေအဖြစ်ထွက်ဆိုသူတွေထဲမှာကုလသမဂ္ဂကဆက်လက်ပြီးမြမနိုင်ငံကိုယ်စားလှယ်အဖြစ်တရားဝင်အသိမှတ်ပြုထားတဲ့တမ်မတ်ကြီးဦးကျော်မိုးထွန်းကဒီကြားနာပွဲမှာသူ့ရဲ့ယာတုတာဝန်နဲ့မြမနိုင်ငံကိုကိုယ်စားပြုထွက်ဆိုခဲ့တာဖြစ်ပါတယ်သူကအမေရိကန်လွှတ်တော်အနေနဲ့မြမအကြက်တဲကိုကူညီဖြည့်ရှင်းရမှာအရေးကြီးဆုံးဆောင်ရွက်တဲ့အချက်တွေကိုဗီဒီယိုကွန်ဖရင့်ကနေအခုလိုပြက်ပြက်သားသားတင်ပြသွားပါတယ်
။ Targeted coordinated and steadfast tensions should be applied against the military.
ညီနိုင်ပိတ်ဆို့အရေးယူမှုကိုဆောင်ရွက်တင်ပါတယ်။မြောက်ဝတီဘဏ်၊အင်းဝဘဏ်၊နိုင်ငံခြားကုန်သွယ်ရေးဘဏ် MFTP နဲ့မြမရေနံနဲ့တဘာဝတန်ခွေလုပ်ငန်း MOGE တို့ကိုအမေရိကန်ရဲ့ပြစ်မှတ်ထားတန်ခတ်ပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာချက်ချင်းထည့်သွင်းတင်ပါတယ်စစ်တပ်နဲ့သူ့အဖွဲ့ဝင်တွေရဲ့ဘဏ်အကောင့်တွေအားလုံးကိုထိန်းချုပ်တင်ပါတယ်စစ်ကောင်စီနဲ့သူ့ရဲ့အပေါင်းပါတွေအတွက်ဝင်ငွေတွေကိုချက်ချင်းချက်ထောက်ပြစ်ဖို့လိုပါတယ်နိုင်ငံခြားယင်းနှိမ့်နှံမှုတွေကိုရပ်ဆိုင်းတင်ပါတယ
်ဒါ့အပြင်မြန်မာပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရကိုအမေရိကန်ကတရားဝင်အသိအမှတ်ပြုဖို့လဲအောက်လွှတ်တော်အမတ်တွေကိုတမ်မတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုခဲ့ပါတယ်
UG should be recognized as a legitimate government.
မြန်မာနိုင်ငံတရားဝင်အစိုးရအဖြစ် NUG ကိုအတိအမှတ်ပြုဖို့ဒါ့အပြင်စစ်ကောင်စီကခန့်အပ်တဲ့မြေတီတန်တမန်ကိုမှဗီဇာထုတ်မပေးဖို့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာအစိုးရရန်ပုံငွေကိုမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက် NUG အနေနဲ့ထိန်းချုပ်ခွင့်ပြုဖို့ဖြစ်ပါတယ်
။ဒါ့အပြင်မြန်မာနိုင်ငံမှာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအရေးယူနိုင်ရေးNUG အစိုးရဟာ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့ညှိနှိုင်းဆောင်ရွက်နေပြီဖြစ်တယ်လို့လည်းတမ်မတ်ကြီးကကြားနာပွဲမှာပြောကြားခဲ့ပါတယ်။ NUG အစိုးရကိုတရားဝင်အသိအမှတ်ပြုရေးကိစ္စနဲ့ပတ်သက်လို့ American Outlook တော်အမတ်တချို့အဓိကထားစိန်ခေါ်မေးခွန်းထုတ်ခဲ့တဲ့အကြောင်းအရာတွေထဲမှာတော့ Rohingya အကြက်အတဲနဲ့1982ခုနှစ်နိုင်ငံသားဥပဒေစရာရီနဲ့ပတ်သက်လို့ NUG ရဲ့ရည်တည်ချက်မူဝါဒဘလို့ရှိတယ်လဲဆိုတာပဲဖြစ်ပါတယ်။အလုပ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌနယူးယောက်ပြည်နယ်ဒီမိုကရက်ဝါရင်လွှတ်တော်အမတ်ဂရီဂိုရီမစ်ကတော့မြန်မာပြည်သူတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးဖို့နဲ့စစ်တပ်ကိုပြင်းပြင်းထန်ထန်အရေးယူပိတ်ဆို့နိုင်ရေးနည်းလမ်းတွေကိုရှာဖွေဖို့အခုလိုကြားနာပွဲကိုပြုလုပ်ရတာဖြစ်ကြောင်းသူ့ရဲ့အဖွင့်အမှားစကားမှာပြောကြားခဲ့ပါတယ
်။ And we've done this through working with partners in other like-minded countries and through the implementation of sanctions.
အနာသိင်းရတဲ့မြန်မာစစ်ကောင်စော်တွေနဲ့စစ်တပ်ပိုင်စီးပွားရေးကုမ္ပဏီကြီးတွေကိုပိတ်ဆို့ရေးယူရေးမှာအမေရိကန်နဲ့သဘောထားတူညီတဲ့မိတ်ဖက်နိုင်ငံတွေနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ခဲ့ပါတယ်။ဒါ့အပြင်မြန်မာပြည်ကိုတင်ပို့မှုကိုကန့်သတ်ခဲ့တဲ့အပြင်ဒေါ်လာတစ်ဘီလီယံပိုင်ဆိုင်မှုကိုလည်းထိန်းချုပ်ခဲ့ပါတယ်။ဒါတွေကမြန်မာပြည်သူတွေကိုအကာအကွယ်ပေးရမှာပုံမအားကောင်းလာစေဖို့ဥပဒေတွေကိုကျွန်တော်တို့သတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။မြန်မာနိုင်ငံမှာအနာသိင်းမှုကိုတုံ့ပြန်ဖို့အမေရိကန်အနေနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့မိတ်ဖက်တွေနဲ့အတူဆက်လက်လှုပ်ဆောင်သွားမှာပါ။
ကျောင်းနာပွဲမှာတမ်မတ်ကြီးဦးကျော်မိုးထွန်းနဲ့အတူနောက်ထပ်ထွက်ဆိုခဲ့တဲ့ Progressive Voice အဖွဲ့တီထောင်သူနဲ့အကြံပေးဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်ခင်းအုံမာကတော့သူဖြတ်တန်းခဲ့တဲ့အနှစ်30ကျော်အတွေ့အကြုံအရမြန်မာစစ်တပ်ရဲ့ရက်ဆက်လာတဲ့ပြစ်မှုကျူးလွန်မှုတွေကိုအရေးမယူနိုင်ခဲ့တဲ့အတွက်အခုလိုမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပေါ်နေရတယ်လို့ကျောင်းနာပွဲမှာထွက်ဆိုသွားပါတယ
် Today's violence and atrocitiesare only possible because
of the lack of တာဝန်ခံမှုတာဝန်ယူမှုမရှိခဲ့တဲ့အတွက်ကြောင့်သာဒီကနေ့အကြမ်းဖက်မှုနဲ့ရက်စက်မှုတွေဖြစ်ပေါ်နေတာပါစစ်တပ်ကိုအရေးယူပြီးအယက်သားအုပ်ချုပ်မှုအောက်လုံးဝမရောက်မချင်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းမှုဆိုတာရှိမှာမဟုတ်ပါဘူးလို့ဒေါက်ခင်အောင်မှပြောသွားတာပါမြန်မာရေးကိစ္စမှာတရုတ်နဲ့ရုရှားကကုလသမဂ္ဂမှာအတားအဆီးပြုလုပ်နေတာနဲ့ပတ်သက်လို့ဘယ်လိုနည်းလမ်းတွေနဲ့အကောင်းဆုံးကျော်လွှားနိုင်မလဲဆိုတဲ့မေးခွန်းကို ကျန်းနာပွဲမှာနောက်ထပ်တက်သည့်အဖြစ်ထွက်ဆိုခဲ့တဲ့နိုင်ငံတကာအမျိုးသမီးရေးရာကိစ္စရပ်များဆိုင်ရာဂုံတူးဆောင်အမေရိကန်သံမတ်ကြီးဟောင်းကယ်လီကာရီကအခုလိုဖြေကြားခဲ့ပါတယ်
I believe that the best way to see progress in the UN is to actually force the issue
and to talk about it. တမကမှာတိုးတက်မှုကိုမြင်နိုင်ဖို့အကောင်းဆုံးနည်းလမ်းကတော့မြမရေးပြဿနာကိုအမှန်တကယ်ဖိအားပေးဖို့နဲ့မြမပြည်သူတွေတောင်းဆိုနေတဲ့မြမနိုင်ငံကိုလက်နဲ့ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်လေရင်ပြန်တန်းဖို့မသင့်တဲ့နေမျိုးတွေတတ်မှတ်ဖို့စတာတွေကိုလုံခြုံရေးကောင်စီမှဆုံးဖြတ်ချက်ချမှတ်နိုင်ရေးစတင်ဆွေးနွေးသင့်ပြီလို့ကျွန်မယုံကြည်ပါတယ်နောက်ပြီးလုံခြုံရေးကောင်စီမှာတကပိတ်မဟုတ်ပဲအများပြည်သူသိရှိနိုင်ရေးပွင့်လင်းတဲ့အစည်းအဝေးတွေလုပ်ဖို့ဒါမှသာတရုတ်နဲ့အခြားနိုင်ငံတွေကိုဖိအားပေးနိုင်မှာဖြစ်ပါတယ်။ပွင့်လင်းတဲ့အစည်းအဝေးတွေလုပ်ခြင်းအပြင်သာတရုတ်ရဲ့ဟန်တားမှုတွေကိုရှော့ချနိုင်ပြီးသူ့ကိုပိုပြီးဖိအားပေးနိုင်မှာဖြစ်ပါတယ်လို့တန်မတ်ကြီးကယ်လီကာရီကပြောသွားတာပါ။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဆီယာနာတိမ်းမှုအခြေအနေကိုအမေရိကန်အနေနဲ့ဘလို့ပါဝင်ကူညီဖြေရှင်းပေးတဲ့လေတက်မတော်ကိုပိတ်ဆို့အရေးယူထားတာတွေထိရောက်မှုရှိမရှိအာဆီယံရဲ့အခမ်းကဏ္ဍအပါအဝင်မြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်တွေရဲ့အခြေအနေစတာတွေနဲ့ပတ်သက်လို့လေဒီကြားနာပွဲမှာအောက်လွှတ်တော်အမတ်တွေကကြဲကြဲပြန့်ပြန့်မေးမြန်းဆွေးနွေးခဲ့ကြပါရဲ့ရှင
်။ဘန်အင်ဂျင်နိုင်ကပြောပြပေးသွားတာပါ။ဆက်လက်ပြီးတော့ပြည်မျိုးဘုံကွဲမှုရဲ့နောက်ဆက်တွဲသတင်းကိုတင်ဆက်ပေးမှာပါ။ပြည်မျိုးရဲကလူ9ဦးတေဆုံးခဲ့ရတဲ့ပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီကမေလ4ရက်နေ့အင်ကာနေမှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီဖြစ်စဉ်ကိုသိနိုင်မှုအတွက် VOA ကတရင်းနိုင်ညာကစုံစမ်းမေးမြန်းခဲ့ချိန်မှာတော့ဒီပေါက်ကွဲမှုဟာပါဆယ်ပုံးပေါက်ကွဲမှုမျိုးဖြစ်ကြောင်းဘကုတိုင်းဒေသကြီးလွှတ်တော်အမတ်တူကဖြေကြားခဲ့ပေမဲ့စစ်ကောင်စီရဲ့အင်ကာနေသတင်းထုတ်ပြန်ချက်ထဲမှာတော့ပေါက်ကွဲရေးပစ္စည်းတွေကိုစမ်းသပ်ရင်းပေါက်ကွဲခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။လူတေဆုံးတဲ့နေရာအနီးတစ်ဝိုက်မှာလည်းဖောက်ခွေရေး၃ဝါယာကျိုးစားနဲ့အခြားပစ္စည်းတွေကိုပါတွေ့ရတယ်လို့မြမအတန်ကကြီးညာသွားတာပါ။ပြည်မျိုးအတွက်ကမ်ဘလာရွာကတမယာကျန်တစ်ခုမှာမေလ၃ရက်နေ့ညနေကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုအပြီးကယ်ဆယ်ရေးဖြစ်အခင်းဖြစ်ပွားရနေရာကိုကိုယ်တိုင်သွားရောက်ခဲ့တဲ့ပြည်မျိုးပရဟိတအဖွဲ့တာဝန်ရှိသူတူကိုကိုညဝင်းအောင်ကဆက်သွယ်မေးမြန်းရမှာတော့သူတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုစပြီးရှင်းပြပါဗျာ။
ကျွန်တော်အဲ့ဟိုဟာလားပေါ့6နာရီကျော်ကျော်လောက်မှရောက်သွားတယ်ရောက်သွားတော့အခင်းဖြစ်တဲ့နေရာမှာအိမ်ကကျွန်တော်ဟိုစစ်တပ်ကကျွန်တော်တို့ဆေးကရဲသားတွေပါစစ်သားတွေကသူတို့ရှင်းနေရေးလုံနေပေါ့အဲ့ချိန်မှာကျွန်တော်အတန်းဝင်လို့မရကျွန်တော်ဒီမှာ upright အဖွဲ့အားလုံးစုံလည်းပြီးလည်းပြီးရောဝင်ပြီးတော့မှအဲ့ကကျွန်တော်အေးပေါ်လူနာနှစ်ယောက်ကိုကောက်ကောက်လည်းပြီးလည်းပြီးရောကျွန်တော်တို့ရင်းနှင်းနဲ့ဆေးဝင်ပြန်ပို့ရပေါ့အဲ့မှာဟိုလွတ်တော်မှာကိုတဝင်းလိုက်အပါဝင်တော့တဲ့၄ယောက်ပေါ့အဲ့နားမှာဘွဲ့ချင်းပြီးဟိုဖြစ်သွားတာပေါ့တဘော်ကြီးဖြစ်သွားတဲ့ဥစ္စာကိုကျွန်တော်ကစစ်စစ်ပြီးတော့အော်ကျွန်တော်တို့မှာရှိတဲ့ပေါက်ကတွေပါယူပြီးတော့ဒီတဘော်ကြီးတဲကားရဲ့အကုန်ခေါ်ပြီးတော့မှကျွန်တော်တို့ကကောက်ပါအဲ့တော့ကျတော့အဖြစ်စင်မှကိုရဟိုတေချာမပြောနိုင်ဘူးပေါ့တဲ့မှာဟိုညီလေးတို့သွားတော့အဲ့မှာအလောင်းနေရတော့ဖြင်းနှမပြန်စင်ပြီးတော့ပြန်စင်ချက်တွေဖြစ်နေတယ်ဟိုဟာလေးရှိတယ်ဂဒင်းလိုပုံစံမျိုးလေးဝက်ကတဲလေးပေါ့အဲ့ဒီရဲ့အနီနာလေးမှာပဲဟိုလောက်ပေါ့ဟိုလေးပင်ငါးပင်ပတ်လည်လေးမှာတော့ကြီးလောင်ကျွမ်းရတယ်အဲ့တမ်းမြန်ချင်ညဝဲရဘက်မှာတော့အဲ့လိုအစားရစိမ့်လို့အာရင်းနှီးခွေရလိုက်ပြီးတော့အသိအဲ့လိုမျိုးပဲတွေ့ရပေါ့အဲ့တော့ကျွန်တော်ကလည်းဟိုဖြစ်ဖြစ်ချင်းသွားရောက်သွားတဲ့နေရာမဟုတ်တော့လေကိုကိုကအရင်ရောက်တာမဟုတ်တော့ကြတော့ဘယ်ကဘယ်လိုလဲတော့ကျွန်တော်တို့ကသုံးသပ်လို့မရဘူးပေါ့အဖြေတော့ကျွန်တော်မပြီးရပြီးလည်းမပြီးတော့နောက်တစ်ခုကအဲ့မှာကျွန်တော်ကားပေါ်မှာပါလာတဲ့တယောက်ကတော့အသက်ရှင်နေတော့ပြည်စည်းဝင်မှာရှိတယ်နှစ်ယောက်ပေါ့ကွာနှစ်ယောက်ကတော့တယောက်ကတော့ဆန်ကမီမိနစ်နဲ့ဆက်ပြီးမှာတက်ပေါ်ကြီးဖြစ်သွားပါတယောက်ကတော့အသက်ရှင်နေတော့ရှိတယ
်ဆိုတော့အဲ့ဒီအသက်ရှင်နေတဲ့တယောက်ကိုရောဒီပောက်ကွဲမှုဖြစ်စဉ်ဘယ်လိုဖြစ်ရသလဲဘသူလက်ချက်လဲဆိုတာမျိုးမေးပြစ်သေးလားခင်ဗျာ
ဟိုကားပေါ်မှာတော့မေးလို့မရဘူးသူရေအရန်တောက်ရှင်နေပဲကျွန်တော်လည်းကျွန်တော်ကမမေးဘူးလေရေတောက်ရှင်နေရေတောက်ရှင်နေတာမဲ့ကျွန်တော်ကအရေးပေါ်ဖြစ်နေတဲ့ရေကိုအရန်မတားရင်သူလက်ဖြစ်တဲ့ဥစ္စာတွေအကုန်လုံးပေါ့ကွယ်အဲ့တော့တော့ကျွန်တော်တို့ကဒီစီးထဲလိုက်တွေးတက်အောင်လုပ်လဲအဲ့လိုမျိုးပဲကျွန်တော်လုပ်ရသူကလည်းရေပဲတောက်လျှောက်ပြောတော့ channel ထားအောင်ပြောအဲ့စီးဝင်အောင်ရောက်တော့သူရဲ့ file ကို copy ယူတော့ OBD ရဆရာမတွေမေးတယ်ဘယ်နေရာမှာနေရလဲဘယ်ရက်ကွက်ကလဲပေါ့နော်ဟိုလူကလည်းအသိစိတ်ကကတ်လိုက်မကတ်လိုက်ဟိုအဲ့ဒီအချိန်မှာ clear လုပ်ရတယ်ဖြစ်ရတယ်ဆိုတော့ order လေးရောပေါ့ကိုယ်ဒီမှာသူ့နေရဲ့လိပ်စာတွေသူ့နံပါတ်တွေပြောတဲ့အတန်းတွေတော့ကြားတယ
်ဟုတ်ကဲ့အခင်းဖြစ်ချိန်မှာရောလူဘယ်နှယောက်ရှိတယ်လို့သိရလဲခင်ဗျာဟိုတချို့ကတော့ဒီ CDM လုပ်တဲ့ရဲဝန်တန်းတွေလည်းအဲ့ဒီမှာပါနေတယ်လို့ပြောကြတာရှိတယ်လीဆိုတော့အဲ့ဒီပိုင်းတော့ဘာထပ်သိရသေးလဲခင်ဗျာ
ဟိုက6ယောက်ပေါ့ခင်ဖြစ်တဲ့နေရာမှာ CDM ရဲ3ယောက်လို့တော့ပြောရတယ်ခင်ဗျာဟိုအခင်းကြီးတဲ့မှာအလုံးပေါင်းက6ယောက်ကိုရ2ယောက်က ဆဲဝင်ရောက်တဲ့လူကလည်းစီဗီအန်ရဲနှစ်ယောက်ဆိုရင်တော့ဒါသိကြတယ်ကိုရစီဗီအန်ရဲပဲဒီမှာတယောက်ကအဲ့ခင်းပြတဲ့နေရာမှာစီဗီအန်နှစ်ယောက်ကပုတ်တဝင်လိုက်ရင်ချမ်းမှန်ရှင်သေးသွားတယ်ပြောတာဒါပေမဲ့ဆဲဝင်ရောက်တော့မှနိုင်ဝက်အတွင်မှာထပ်သေးသွားတာချစ်သေးဆိုရဲအဲ့စီဗီအန်ကမှတယောက်သေးသွားတာ
အဲ့တော့စစ်ကောင်စီကသတင်းထုတ်ပြန်တာကတော့ဒီပြည်မျိုးနယ်ကဖြစ်စဉ်ဟာပောက်ကွဲမှုပစ္စည်းတွေကိုစမ်းသပ်ရင်းနဲ့ပောက်ကွဲသိဆုံးတယ်လို့ပြောတာပေါ့လေတချို့ကလည်းဒီပါဆယ်ဘုံကြောင့်ဓာမျိုးပောက်ကွဲတာလို့ပြောနေပါတယ်ဆိုတော့အခင်းဖြစ်တဲ့နေရာကိုရောက်သွားတဲ့လူတယောက်အနေနဲ့ပေါ့နော်ဒီပောက်ကွဲမှုဖြစ်စဉ်ပေါ်မှာဘယ်လိုသုံးသပ်မိလဲခင်ဗျန
ောက်ဆုံးကျန်တဲ့တယောက်ကတော့အတိဆုံးဖြစ်မှာကျွန်တော်ကလည်းမေးချင်တာဒါပေမဲ့ကျွန်တော်ကအခွင့်အရေးမရတော့ဘူးတုံ့ပြန်ရတန်းရောက်လာကျွန်တော်ပို့တဲ့ချိန်မှာလည်း10 point နေပါတယ်အဓိကနောက်ပြီးတော့ကျွန်တော်ကသူတို့ရဲ့အသက်ကယ်ဖို့ပဲတင်မှာအသက်ရှင်ဖို့ပဲသူလုံနေရတဲ့အချိန်မှာဆိုတော့ကျောင်းလည်းတောင်းချဆိုင်နေတဲ့အဲ့ဒီမှာဆက်နေအကုန်လုံးပြီးစီတော့မေးကျင်တော့မေးတော့ကြတော့အဲ့ဒီမှာလုံးလုံးရထားတင်တယ်ဟုတ်လို့အဲ့တိောက်တော့တိမယ်ခဏကိုသူကပြီးစီုံမှရှိတယ်သူကတော့လောတယ်တော့အဆောင်နေပါတယ်ရှိရမှာဟုတ
်ပြည်မျိုးနယ်ကပောက်ကွဲမှုဖြစ်စဉ်မှာဘကိုးတိုင်းဒေသကြီးလွတ်တော်ပြည်မျိုးနယ်မဲဆန္ဒနဲ့အမှတ်1ကNLD ပါတီကိုယ်စားလှယ်ဦးတက်ဝင်လိုက်အပါအဝင်လူ9ဦးတည်ဆုံးခဲ့ရပါတယ်ဆက်လက်ပြီးတော့နောက်ထပ်ဘုံပေါက်ကွဲမှုတွေအကြောင်းသတင်းပြပို့ချက်တွေကိုနားဆင်ရမှာပါမြန်မာနိုင်ငံမှာအကြောင်းတွေပြန်ဖွင့်ဖို့အာဏာသိမ်းစစ်ကောင်စီကပြင်ဆင်နေချိန်မှာပညာရေးနဲ့ဆိုင်တဲ့အဆောက်အဦတွေနားမှာဘုံပေါက်ကွဲမှုတွေဖြစ်ပွားနေပါတယ်ရန်ကုန်မော်လမြိုင်မြိုင်လိုင်းပွဲစတဲ့မြို့တွေမှာဘုံတွေပေါက်ကွဲခဲ့တာပါရန်ကုန်ကလာတဲ့သတင်းပြည်စုံကိုကိုရဲမုံကတင်ပြပေးပါခင်ဗျာ
မေလ3ရက်တနင်္လာနေ့ကလေးကကျောင်းဆရာဆရာမတွေကိုအလုပ်ခွင်ပြန်ဝင်ကြဖို့ပညာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားချိန်မှာကျောင်းဝင်းတွေပညာရေးဆိုင်ရာယုံတွေနားမှာဘုံပေါက်ကွဲမှုတွေဖြစ်နေပါတယ်။ရန်ကုန်မြို့တန်ငန်းကျွန်းမြို့နယ်တွေကတူဝနအထက်တန်းကျောင်းမှာအင်္ဂါနေ့ညနေပိုင်းကဘုံပေါက်ကွဲခဲ့တာနဲ့ပတ်သက်လို့ကျောင်းသားမှန်နေသူတယောက်ကအခုလိုပြောပါဗျာ။
အမအင်းငယ်တောင်းလို့ဆိုလို့ရှိရင်အကြောင်းကအမတို့အင်းငယ်နောက်ဖော်မှာပေါ့နော်နောက်ဖော်မှာဆွဲခါကြတော့အမတို့ကအင်းချစ်မထိုင်ဘူးလားအမတို့အင်းချစ်မထိုင်နေနေဘာဘုံဖောက်တယ်တော့အမတို့ကြားလိုက်တာဘုံ၃နာရီခွဲဝင်းကျင်လာမှာပေါ့နော်ဘုံမျိုးဆိုအတိုင်းအဲ့လိုကြားလိုက်တာအဲ့လိုကြားလိုက်တော့အမတို့ကဘုံပေါက်တယ်ဘုံပေါက်တယ်ပေါ့နော်ဆိုပြီးတော့တွားကြတဲ့ခါကျတော့အမတို့ကတော့အကြောင်းရှိကိုမရောက်ခဲ့ဘူးရောက်ခဲ့ပြီးတော့အကြောင်းရှိမှာဘုံပေါက်တယ်ပေါ့နော်အဲ့လိုပဲအမတို့သိရတယ်ပေါ့
တူဝနအထက်တန်းကျောင်းမှာနေ့လယ်ပိုင်းကဆရာတွေအစည်းအဝေးရှိခဲ့ပေမဲ့ဘုံပေါက်ကွဲမှုဖြစ်တဲ့အချိန်မှာတော့ကျောင်းမှာဘယ်သူမှရှိမနေတော့ဘူးလို့လည်းသူကပြောပါဗျ။အင်္ဂါနေ့မနေ့အစောပိုင်းကလည်းမွန်ပြည်နယ်မော်လမြိုင်မြို့ကမော်လမြိုင်ပညာရေးကောလိပ်ဝင်းထဲမှာဘုံပေါက်ကွဲတဲ့အတွက်ညကင်းဆောင်တူခြေလက်တံရအပြင်းထန်ရရှိခဲ့ပါဗျ။ဘုံပေါက်ကွဲတံကြားရတာကြောင့်လူသွားများတဲ့နေရာတွေမှာကားတွေဆိုင်ကယ်တွေကိုတားဆီးစစ်ဆေးမှုတွေရှိခဲ့ပါဗျ။ပညာရေးကောလိပ်ဝင်းထဲအပါအဝင်နေရာ၃ခုမှာဘုံပေါက်တာနဲ့ပတ်သက်လို့မြို့ကန်တူကအခုလိုပြောပါဗျ။ဘုံ
ရှင်ပေါက်တယ်မော်လမြိုင်ပညာရေးကောလိပ်နားမှာပညာရေးကောလိပ်ထဲမှာကောလိပ်ဝင်းထဲမှာပေါက်တယ်ဒိတ်ဆောင်ဘုံရှိရဲ့ခြေလက်တွေပြင်းထန်စွာဒဏ်ရာရတယ်ဒုတိယဘုံကရှင်နိုင်ဒီဒီရုံသားမှာပေါက်တာအိမ်မှန်ဒီပါကွဲဆက်တယ်ခောက်တယ်ဆိုရင်ဘယ်လိုပေါက်တယ်အဲ့ဒီရုံအနီးနားမှာပဲပေါက်တာအဲ့အနားအိမ်မှန်ဒီပါကွဲပြင်းတယ်လို့ဆိုတော့နောက်တဲ့နေရာကတောင်ဟိုတယ်နားမှာပေါက်တာ
မကွေးတိုင်းပခုတ်ကူခိုင်မြိုင်မြို့မှာလဲမနေ့၄နိုင်ရီလောက်မှာပညာရေးရုံးရှိမှာလဲဘုံတွေပောက်ကွဲခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်
။ဟောဒီမြို့ပေါ်မှာ၄နိုင်ရီခွဲမှာဒီဘုံပေါက်တာပေါ့ကို။ညမျိုးကျမရေးဒီစေယုံရဲ့ရှေ့ရဲ့ပြင်ဆိုင်မှုရုံးရဲ့ရှေ့ရဲ့ညမျိုးတရားရုံးရဲ့ရှေ့မှာဟိုဘုံပေါက်တာ။အထီးကဟုတ်ကဲ့အထီးကိုင်းတော့မရှိဘူးခင်ဗျာ။ပစ္စည်းဆုံးရှုံးမှုကတော့ဘာမှမရှိဘူးခင်ဗျာ။ကျွန်တော်တို့ဒီဖြစ်တာကတော့၄နိုင်ရီခွဲလောက်ဖြစ်တာ။၄နိုင်ရီခွဲလောက်ဖြစ်ပြီးတော့၅နိုင်ရီလောက်မှသွားပက်ကြည့်တော့ပစ္စည်းဆုံးရှုံးမှုဒီတိုင်းမရှိဘူး။ဘာမှမရှိဘူး။ဘုံပေါက်တာတော့တရင်အတီဖြစ်တယ်။
အလားတူကရင်ပြည်နယ်လှိုင်းပွဲမြို့ပညာရေးမှူးရုံးမှလည်းအင်္ဂါနေ့မနေ့အစောပိုင်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။အသေးစားဘုံကွဲမှုဖြစ်ခဲ့တာနဲ့ပတ်သက်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်တယ်ဟုတ်တယ်။မနေ့နဲ့အစောကြီးနားနေတော့ကအဲ့လိုမရှိဘူး။တော့မရှိရင်ချင်းချောက်တဲ့ဘုံမျိုးပဲလာမယ်။အထဲကျင်းနဲ့အဟာရှိတာကိုတော့ချန်တိုင်းရှိရလေ။ဒါပေမဲ့တတိယကြီးဓာတ်ရောဘာမှတော့မဖြစ်တော့ဘူးပေါ့။အဲ့လိုအဲ့ဒီအချန်တဲပဲ။ပေါက်လာချက်ပြေးပေါက်လာရတယ်ဘောကပြောမယ်ဆိုဒီလမ်းမမြင်နေတဲ့မှာတော်တော်များများဆရာဆရာရဲ့အချီးကြီးတွေမလုပ်တာများတယ်များတဲ့ခါကျတော့ပညာဦးလေးမုံရုံးလေးလည်းပြဖွင့်တယ်လောက်တဲ့သူအနေချင်းကကျတော့လုပ်တယ်ဘောနော်အဲ့တော့ကြောင့်ပြောမယ်ဆိုရင်အဲ့ဒီကနေလူငယ်တွေကနေပြီးတော့အဲ့ဒီဘောကလောက်တဲ့သဘောမျိုးနဲ့ကြည့်ပါလေစဉ်းစားတဲ့သဘောမျိုး
မြန်မာနိုင်ငံမှာကျောင်းတွေပြန်ဖွင့်တော့မှာမို့ဆရာဆရာမတွေကျောင်းသူကျောင်းသားတွေကိုစစ်ကောင်စီကိုစန့်ကျင်တဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDM လောက်ကြဖို့တိုက်တွန်းလှုံ့ဆော်မှုတွေရှိနေပါတယ်။အခုမြန်မာနိုင်ငံနေရာတော်တော်များများမှာရှိတဲ့ပညာရေးနဲ့ဆိုင်ရာအဆောက်အဦတွေမှာ ဘုံတွေပောက်ကွဲတာနဲ့ပတ်သက်လို့ဘယ်သူလက်ချက်လဲဆိုတာလောလောဆယ်မသိရသေးပါဘူးပညာရေးအဆောက်အဦတွေအပြင်ရက်ကွက်မြို့နယ်အုပ်ချုပ်ရေးမှုယုံတချို့မှာလည်းဘုံကွဲမှုတွေလည်းဖြစ်ခဲ့ပါတယ်ခင်ဗျာ
ဘုံကွဲမှုတွေနဲ့ပတ်သက်လို့ကိုရဲမောင်ကပြောပြပေးတော်တာပါခုဆက်ပြီးတော့ထိုင်းနဲ့ဇက်ကသတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံကနေအိန္ဒိယချင်းထိုင်းနိုင်ငံတွေကိုဒီရက်ပိုင်းအတွင်းအစုအဝေးနဲ့တရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်ပုံမတင်ကျပ်စွာစောင့်ကြည့်အရေးယူဖို့အာဏာပိုင်တွေပူးပေါင်းပြီးတော့စစ်ဆင်ရေးလုပ်ဖို့နေဆက်မှာရှိတဲ့ထိုင်းခဲအာဏာပိုင်တွေကိုထိုင်းပြည်ရဲ့ရဲကညွှန်ကြားလိုက်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာတင်ပြပေးတာပါတယ
်ထိုင်းမြန်မာနယ်စပ်ကန်ခနဘူရီပြည်နယ်တွေကိုတပတ်အတွင်းယာနဲ့ချီပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နေဆက်အားလုံးကိုတင်းတင်းကြပ်ကြပ်လုံခြုံရေးချပြီးခိုးဝင်လာသူတွေကိုစစ်ဆင်ရေးလုပ်ဖမ်းဆီးဖို့အတွက်ထိုင်းပြည်ထဲရေးကနေဆက်ဒေတာအာဏာပိုင်တွေကိုညွှန်ကြားလိုက်ကြောင်း FED အဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပါတယ
်လက်ရှိရဲရနေပြီလေ
ဟုတ်ကဲ
့အဓိကတော့ဒီကိုဗစ်ကြောင့်ရေနောက်တစ်ခုကကျတော့ဟိုအခုခိုးဝင်နေလူတွေကတောက်လျှောက်အရေးများတယ်လေအဲဒါကြောင့်မလို့သူတို့ကနေဆက်ဒေတာတွေပေါ့အထူးသဖြင့်တော့ကျွန်တော်တို့ထိုင်းနဲ့နေဆက်ရေးတက်နေတဲ့မြန်မာလာအိုကမ္ဘောဒီးယားမလေးပေါ့အဲ့ဒီဟာနဲ့ပတ်သက်ပြီးအဲ့နေဆက်တွေမှာရှိတဲ့ခရိုင်တွေပေါ့ပြီးတော့မြို့နယ်တွေပေါ့အဲ့ဒီကသူဟိုတက်ဆိုင်ရာတွေညွန်ကြားတာပေါ့ဒီထဲရနေပြီးတော့ညွန်ကြားပြီးတော့အဲ့လူတွေအနေနဲ့ဒီတက်ဆိုင်ရာအဲ့ဒီနေနေမှာရှိတဲ့ဟိုမှာရဲရှိနေဟလာဒါမှမဟုတ်ကျွန်တော်တို့ခရိုင်ရုံးကကျွန်တော်တို့တာဝန်ရှိတဲ့လူတွေရှိမယ်နောက်ပြီးစစ်တပ်ရှိမယ်နောက်ပြီးတော့စစ်မှားရေးဌာနရှိမယ်အဲ့ဒါနဲ့ပေါင်းပြီးတော့နေသက်တရားအဝင်ဆက်တွေကိုသိထားစောင့်ကြည့်အဲ့လိုဖမ်းလို့ရှိဖို့ပေါ့နော်အဲ့လိုမျိုးပေါ့ဆိုရင်တော့မြန်မာပြည်အခုထူးခြင်းတော့အခုကာလာတော်တွေမှာတစ်ပတ်ထဲမှာ300ကျော်လောက်မိလိုက်တာ哦
ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုမှာနေ့စဉ်လူဦးရေထောင်ထဲချီပြီးကူးစက်နေတယ်လို့သိဆုံးမှုတွေလည်းမြင့်တက်လာနေတာကြောင့်ခိုးဝင်လာသူတွေစီကနေကိုဗစ်ကပ်ရောဂါပိုပါလာမှာကိုထိန်းချုပ်နိုင်ဖို့အတွက်လည်းရည်ရွယ်ပုံရတယ်ဆိုပြီးဦးမင်းဦးကဆိုပါတယ်
အဲ့ဒီကိုဝင်နေဟာဒီမှာခုနပြောရောဂါပါလာမှာဆိုရင်လည်းအဲနောက်ပြီးတော့ဒီအမေရိကန်နေသားတဲ့အချိန်မှာလည်းအဲဒီပြဿနာတွေအမေရိကန်မှာအယောဂတွေ့ရတာတော့အဲဒီပြဿနာပေါ့နော်ယောဂကူးမဲ့ပြဿနာပေါ့အဲဒီအောက်ကြီးကဟိုကိုဗစ်ဥစ္စာမျိုးဥစ္စာမျိုးကူးမှလည်းဆိုရင်တာပေါ့လက်ရှိမှာလည်းသူတို့ကအချိန်နေရကပြောမဆိုရင်ကူးစက်နှုန်းနဲ့ပင်တော့အရန်ပြင်းတယ်လေဒီရက်ပိုင်းတွေမှာ
တရားမဝင်ဝင်ရောက်လာနေမှုတွေကိုတားဆီးနိုင်ဖို့အတွက်ထိုင်းဆိုရကဒီရက်ပိုင်းမှာပဲဥပဒေသစ်တွေချမှတ်ပြီးအခုမေလထဲမှာပဲစတင်ကျင့်သုံးမယ်လို့ပြောပါတယ်။ချမှတ်လိုက်တဲ့နေဆက်ဆိုင်ရာဥပဒေသစ်ရမြန်မာနိုင်ငံနဲ့နေဆက်ထိုင်းဘက်ခြမ်း10ကီလိုမီတာအတွင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုချက်ချင်းနေရပြန်နှင်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်း10ကီလိုမီတာထက်ကျော်ပြီးဝင်ရောက်လာသူတွေကိုတော့နေဆက်ရဲတင်တန်းကျောင်းမှာထိမ့်သိမ်းထားပြီးကိုဗစ်ကပ်ရောဂါပိုးရှိမရှိဆက်လက်စစ်ဆေးပြီးအရေးယူသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံကကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်ထိုင်းနိုင်ငံနဲ့ထိစပ်နေတဲ့နေဆက်တွေကနေလူဝင်ထွက်အလုံးကို2020မတ်လတည်းကပိတ်ပင်ထားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ပြီးကူးစက်သူ9,000ကျော်ရှိပြီးသေဆုံးသူက256ယောက်ရှိကြောင်းထိုင်းအစိုးရကအတည်ပြုထုတ်ပြန်ထားပါတယ်ရှင်
။မအေးမာကပြောပြပေးသွားတာပါ။တော်ရရှင်နေအခုကြားနေရတော့ VOA American တန်ဖြစ်ပါတယ်။အခုတခါမှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်အပြတ်တင်ပြပေးချင်ပါတယ်။ဆရာသိမ်းမှုနောက်ပိုင်းမှာတိုင်းပြည်ဟာဗျဲမတာဖြစ်လာနေပြီးလက်နက်ကင်တိုက်ပွဲတွေကလည်းပုံမိုပြင်းထန်လာတာမို့တိုင်းရင်းသားလက်နက်ကင်တွေနဲ့စစ်တပ်အကြားဗိုလ်နေမြဲကြားနေမြဲအနေထားပြည့်ရင်းလာနေတဲ့အကြောင်းကိုရေးသားရတဲ့ဆောင်းပါးကိုကျွန်တော်အမျက်သူကပဲတင်ပြပေးထားပါဗျ။စစ်ပွဲတွေကြေပြန်းလာနေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ Asian Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့ဗာတီလက်နာရေးသားရတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်။ကျေပြန်လာနေတဲ့တိုက်ခိုက်မှုတွေဟာမြန်မာပြည်အလဲပိုင်းစစ်ဗိုလ်ချုပ်တွေပုံခုရနေရလို့ဖြစ်နေတဲ့နေပြည်တော်အနီးအနားကိုရောက်ရှိလာနေတယ်လို့ဆောင်းမရှင်ကဆိုပါတယ်။အေပီလာကုန်ပိုင်းမှာမြန်မာပြည်အလဲပိုင်းမကွေးနဲ့မဲထီလာကလေတပ်အခြေစိုက်စခန်းတွေကိုတိုက်ခိုက်ခံရတာတွေရှိနေပြီးဘကိုးကလက်နက်သုံးလုံးတစ်ခုဖောက်ခွဲခံရမှုကိုလည်းဆောင်းမမှတီးခြားဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတိုင်းရင်းသားသဘုံအုပ်စုတွေနဲ့ဒီမိုကရေစီထောက်ခံသူတွေမဟာမိတ်ဖွဲ့ပြီးတိုက်ခိုက်ဖွယ်ရာရှိတယ်လို့လုံခြုံရေးကျွမ်းကျင်သူတွေရဲ့အမြင်ကိုလည်းဆောင်းမမှဖော်ပြထားပါဗျ။ယခင်နာဝတနဲ့နာအဖခေါင်းဆောင်ဟောင်းတွေဟာလက်ရှိကာကြုတ်မင်းအောင်လှိုင်ရဲ့ထီအောင်မှုမရှိဘဲအုပ်စုကွဲစေမဲ့နှီးပြူဟာတွေပေါ့သတိကြီးကြီးထားလာနေတဲ့ဆိုတော့လေ Asian Times ရဲ့သတင်းအင်ဂျင်မြစ်တွေကိုကိုးကားပြီးတော့ဆောင်းမမှဖော်ပြထားပါဗျ။1988အာဏာသိမ်းပြီးနောက်ပိုင်းမျိုးပြလူငယ်တွေဟာတိုင်းရင်းသားဒေသတွေစီသွားပြီးလက်နက်ကင်တော်လှန်ရေးကိုလှုပ်ဆောင်ရမှာထိုင်းလက်နက်မှောင်ကိုဈေးကွက်မှာအလွယ်တကူလက်နက်တွေရရှိနိုင်ခဲ့ပေမဲ့အခုခါမှာတော့ထိုင်းမြန်မာစစ်ပဆက်ဆံရေးတိုးတက်နေတဲ့အပြင် COVID-19 ကပ်ဘေးကြောင့်နေဆက်တွေတင်းကျပ်ထားတာရှိနေတယ်ဆိုပြီးတော့ထောက်ပြထားတာတွေ့ရပါတယ်။အင်အား2000နဲ့3000နီးပါးရှိတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA အနေနဲ့တိစေလျက်ရှိနေပေမဲ့လည်းဝါရပ်ပတ်အဖွဲ့အစည်းကတော့ UWSA ကိုတစုံတရာပြောဖို့အရေးပေါ်မြစ်တက်ရက်ခံထားတာရှိနေတယ်လို့ဆိုပါတယ်။အင်အား9000ခန့်ရှိပြီးမကြသေးမီကပဲစစ်တပ်ကအချမ်းဖက်အဖွဲ့ဖြစ်ကနေပြတ်သိမ်းပေးလိုက်တဲ့ရခိုင်တပ်တော် AA ကတော့မျိုးပြအစိုးရနဲ့သဘောထားကွဲလွဲတဲ့အုပ်စုတွေနဲ့မဟာမိတ်ဖွဲ့မဖွဲ့ရှင်းလင်းလင်းမရှိသေးဘူးလို့ဖော်ပြထားပါတယ်။တိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကတညီတညွတ်တဲ့ခုခံမှုမဖြစ်သေးတဲ့တိုင်အောင်လက်ရှိအနေအထားဟာစစ်တပ်နဲ့ဗိုလ်နေမြဲကြားနေမြဲအနေအထားပေါ်မှာဖိအားတစ်ခုဖြစ်လာနေပြီးအခြေအနေတွေစိုးမသွားခင်ကာကြုတ်မင်းအောင်လှိုင်နဲ့ထိတ်ပိုင်ဗိုလ်ချုပ်တွေကိုဖယ်ရှားဖို့ဖိအားတွေဖြစ်လာစေတယ်လို့ဆိုပါတယ်။ရခိုင်နောင်ဝတ်တောင်းနဲ့နားအဖဟာအခုလိုပဲရက်ဆက်ကြမ်းကြုတ်ပြီးဒီမိုကရေစီမိတ်ဆွေမရှိပေမဲ့လည်းဗိုလ်ချုပ်မူကြီးအောင်ဦးတန်းရွှေဟာ2010မတိုင်ခင်မှာပြည်ဝင်ပြောင်းလဲရေးကိုဦးဆောင်ခဲ့ပြီးအနောက်အစုနဲ့ဆက်ဆံရေးတိုးတက်စေခဲ့တယ်လို့ထောက်ပြထားပါတယ်။သို့ပေမဲ့လည်းလက်ရှိကာကြုတ်မင်းအောင်လှိုင်ရဲ့အာဏာသိမ်းယူမှုကတော့မင်းမဲ့တန်းပြည်လိုဝရုံးသုံးကားဖြစ်နေတာမို့ဒါစစ်တပ်ရဲ့ရေတိုးရေရှည်အကျိုးစီးပွားမဟုတ်ဘူးဆိုတာကတော့ထင်ရှားနေတယ်ဆိုပြီးစောင်းမောက်ကိုအဆုံးသတ်ထားပါတယ်။အပြည့်စုံတော့ www.asiantimes.com မှာပတ်ရှုနိုင်ကြပါရခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွင်တော့အိတ်ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ခုတော့ပတ်စံကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်။ရင်းဦးဆုံးကိုသိမ့်ထိုက်ဦးရဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုကြားကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြီးကျယ်ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံကနေရောက်လာသူတွေကိုအမေရိကန်ပြည်ထောင်စုကဒီသတင်းပတ်တည်းမှာပဲစတင်ကန့်သတ်လိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အဆိုအရကအိန္ဒိယနိုင်ငံအတွက်ဆေးဘက်ဆိုင်ရာအကူအညီထောက်ပံ့တွေလည်းပို့ပေးနေပါတယ်။တချို့လည်းအမေရိကန်အဆိုအရအနေနဲ့ဒီထက်ပိုပြီးတော့ကူညီသင့်တယ်လို့ပြောနေပါတယ်။မရှက်ကွင်းရဲ့သတင်းလောကကိုကိုသိမ့်ထိုက်ဦးကတင်ဆက်ပေးတာပါတယ်။
ကိုဗစ် -19 ရောဂါကြောင့်ပြန်ကူးစက်မှုတွေပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံအတွက်သမ္မတဂျိုးဘိုက်ဒန်အစိုးရကဆေးဘက်ဆိုင်ရာကူညီတွေပေးပို့နေပါတယ်။ရောဂါပိုးမကူးစက်အောင်ကာကွယ်ဝတ်စုံတွေ၊အောက်ဆီဂျင်တွေ၊စမ်းသပ်ကိရိယာတွေ၊နှာခေါင်းဆီးတွေနဲ့တခြားကူညီတွေကိုပေးပို့နေတာပါ။ဒီနေ့အင်ကာနီယာစပြီးအိန္ဒိယကနေအမေရိကန်ပြည်ထောင်စုကိုလာမဲ့သူတွေကိုလည်းကန့်သတ်လိုက်ပါတယ်။အမျိုးသားလုံခြုံရေးချန်ပေဂျက်ဆူလီဗန်က ABC ရုပ်သံကိုအခုလိုပြောပါတယ
် We are concerned about variants. We're concerned about spread. We're concerned about the loss of life.
ရိုးရိုးဗီဇာကွယ်ရောဂါပိုးကိုကျွန်တော်တို့စိုးရိမ်ပါတယ်။ကူးစက်ပြန့်နှံ့မှုကိုကျွန်တော်တို့စိုးရိမ်ပါတယ်။အသက်တွေဆုံးရှုံးတာအခုအိန္ဒိယမှာထိမနိုင်သိမရအခြေအနေကပ်ရောဂါရဲ့ဒုတိယရိုက်ခတ်မှုကြုံလာရမှာတွေအတွက်ကျွန်တော်တို့စိုးရိမ်ပါတယ်။
Johns Hopkins သက္ကသိုလ်ဆင်းနေရအိန္ဒိယမှာအခုအချိန်အထိရောဂါကူးစက်သူ19သန်းရှိပြီးသေဆုံးသူ 23,500 ကျော်သွားပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှလူဦးရေ3ဘုံတဘုံကျော်အပြည့်အဝကိုဗစ်ကာဝေးဆေးထိုးပြပါပြီ။ပြည်내တချို့ကလည်းသူတို့မှာကာဝေးဆေးလုံလောက်ရှိတယ်လို့ပြောထားပါတယ်။ဒါကြောင့်လည်းတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကို AstraZeneca ကာဝေးဆေးထိုးဆေးတန်း60ပေးပို့ဖို့အမေရိကန်အစိုးရကပြောနေပါတယ်။ဒီဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတည်ပြုချက်တော့မပေးသေးပါဘူး။ကျမကြီးဆိုင်ရာကျွမ်းကျင်သူတွေကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံနဲ့အတူတခြားအကူအညီလိုအပ်နေတဲ့နိုင်ငံတွေကိုပို့ပြီးတော့ထောက်ပံ့ပေးတယ်လို့ပြောနေပါတယ်။ Brown သက္ကသိုလ်ပြည်သူ့ကျန်းမာရေးဌာနမှူးဒေါက်တာ S. Shinshar က ABC ရုပ်သံကိုခုလိုပြောပါတယ
်။ We've got to help India get this under control for a variety of reasons, the humanitarian.
ဒီချင်းတွေကိုထိန်းချုပ်နိုင်အောင်အိန္ဒိယကိုအကူအညီပေးရပါလိမ့်မယ်။အကြောင်းမျိုးမျိုးရှိပါတယ်။လူသားချင်းစာနာမှုအရာရောပထဝီနိုင်ငံရေးအရာပါ။ကျမရေရှူတောင်းကကြည်ရင်အကြီးအကျယ်ယောဂပြန်ပွားမှုတွေကမျိုးရိုးဗီဇကွဲသွားတဲ့နောက်ထပ်ပိုးတွေထပ်ပေါ်လာနေတဲ့နေရာတစ်ခုဖြစ်သွားနိုင်လို့ပါ
သမ္မတဘိုင်ဒန်ရဲ့ဝန်ထမ်းကြီးအဂျေကယ်ရန်ကာလန်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယရဲ့ကိုပိုင်ပုံစံ Oxford AstraZeneca ကာကွယ်ဆေးတန်း20ထုတ်နိုင်ဖို့လိုအပ်တဲ့စီးပစ္စည်းတွေပို့ထားတဲ့အကြောင်း CBS ရုပ်သံ Face the Nation စီးစဉ်ကိုပြောဆိုပါတယ်။ဘာမောက်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ကတော့လူနာရီနဲ့ပတ်သက်တဲ့စီးမြင့်တွေကိုအမေရိကန်ဆိုရကရှော့ချပေးသင့်ပါတယ်။ဒါမှလည်း Generic တခြားမထင်ရှားတဲ့နာမည်နဲ့အကုန်ကျနေတဲ့ပုံစံတူဆေးမျိုးတွေထုတ်လာနိုင်မယ်လို့သူကပြောပါတယ်။ဒီပြောဆိုချက်ကိုဆေးဝါးထုတ်လို့ရေးကုမ္ပဏီတွေကတော့ဘေးကင်းလုံခြုံရေးအကြောင်းပြချက်နဲ့လက်မှတ်ပယ်ချကြပါတယ်။ကာကွယ်ဆေးတွေကိုဘယ်လိုကြကြပြန့်ပြန့်ဖြန့်ဝေမလဲ၊ထုတ်ဝေခွင့်လိုင်စင်တွေပေးမလဲ၊ဘယ်လိုကြကြပြန့်ပြန့်မျှဝေကြမလဲဆိုတာကိုသမ္မတဘိုင်ဒန်ဆိုရကမကြခင်ကြေညာမယ်လို့လဲဝန်ထမ်းကြီးကဂျေကေရမ်ခလင်းကပြောဆိုသွားပါတယ်ခင်ဗျာ။ကျွန်တော်သိတယ်ပါ။
ကိုတင်တဲ့ဦးတင်ဆက်သွားတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ပါခင်ဗျာ VOA American တန်ရဲ့ခုထုတ်လင်းပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လင်းနေတဲ့ပြိုင်နဲ့တူမှာဖန်ယူနားဆင်နိုင်ပါတယ်အခုတစ်ခါမှာတော့ကိုကျော်ကျော်သိန်းရဲ့အင်္ကာညဇဂဝိုင်းအစီအစဉ်ဖြစ်ပါတယ်ဆက်နာသိမှုကိုစန့်ကျင်ကပ်ကွက်တဲ့ဆန္ဒပြပွဲတွေနဲ့ဆက်ဆက်ပြီးရန်ကုန်အင်းစိမ့်ထောင်မှာဖမ်းဆီးချုပ်နှောင်သွားသူတွေကိုအထူးတရားရုံးစစ်ကုံရုံးတွေနဲ့စစ်ဆေးစီရင်နေပြီးဥပဒေကြောင်းအရရပိုင်ခွင့်တွေဆုံးရှုံးနေတာတွေရှိတယ်လို့အကျိုးဆောင်ရှိနေတူက VOA ကိုပြောပါတယ်။လွန်ခဲ့တဲ့သတင်းသုံးပတ်ဝန်းကျင်ကစလို့အမှုတွေကိုစတင်စစ်ဆေးနေပြီးတရလိုရဲရရှိတဲ့ထွက်ဆိုချက်တွေကိုလည်းစတင်ကြားနာနေရလို့ရှေ့နေကပြောပါတယ်။ဖန်စီခံရသူတွေနဲ့ဘလို့မှအဆက်အသွယ်မရရှိသေးတဲ့မိသားစုဝင်တွေအတွက်လည်းသူကအကြံပေးစကားတွေပြောထားပါတယ်။လုံခြုံရေးရအမိဖော်လို့မရတဲ့အကျိုးဆောင်ရှိနေတူကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်
။ VOA နဲ့ဆက်သွယ်မေးမြန်းခြင်းပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဆရာဟုတ်
ဆိုတော့ဆရာတို့ဒီလက်ရှိဖန်ဆီးခံထားရတဲ့သူတွေကိုဆရာတို့ကူညီနေတဲ့အရေးအတွေ့လက်ရှိမှာဘလောက်လောက်များရှိပါလဲခင်ဗျာ
အဲဟုတ်ကဲ့ဆရာကျွန်တော်တို့ဆောင်ရွက်ပေးနေရတော့ကျွန်တော်ဒီဟိုပါပေါ့အစနဲ့အဆုံးထိရှိမယ်ဆိုရင်ကျွန်တော်တို့အရင်တော့ကဟိုဖြစ်စဉ်စဖြစ်ကလေးကနေကျွန်တော်တို့လိုက်ပြီးဆောင်ရွက်ပေးရလို့ပြောမယ်ဆိုရင်ဆရာ50နဲ့50ကျော်လောက်တော့ကျွန်တော်ရှိပါဆရာဟုတ်
ဟုတ်ကဲ့ခင်ဗျာတခြားရှိနေအဖွဲ့တွေလည်းအများကြီးရှိတယ်ဆိုတော့ဆရာအကျန်းပြင်းနေရှင်းနေအဖွဲ့တွေအတီးတီးကနေပြီးတော့အကူအညီပေးနေတဲ့အခြေအတွက်ဆိုရင်ကောအကျန်းပြင်းများဆရာခံမှန်းပြီးပြောနိုင်လို့ရမလား
အကျန်းပြင်းဆိုကျွန်တော်ဟိုအောင်လို့ရှိမယ်ဆရာရေကျွန်တော်ထောင်ကျော်လောက်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဟိုမှာဒီအစ်စင်ချင်းထောင်ထဲမှာလည်းကျွန်တော်တွေ့နေရတာအများကြီးကျွန်တော်ကြည့်တဲ့အခါမှာထောင်ကျော်လောက်ရှိပါတယ်ဆရာဟုတ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဆရာတို့ကိုယ်တိုင်အကူအညီပေးနေတဲ့အထက်မှာဆိုတော့အမျိုးသားအမျိုးသမီးပေါ့နော်ဘယ်အခြေအတွက်ကောက်ကူများပါလဲခင်ဗျာ
အဲဆရာကျွန်တော်တွေ့တာတော့အမျိုးသားပုံများတာတွေ့ရပါတယ်အမျိုးသားပုံများတွေ့ရတယ်နောက်တစ်ခုကကျတော့ဟိုအမျိုးသမီးတွေလည်းရှိတယ်ပေါ့ဒါပေမဲ့အရှင်ကြီးတော့အမျိုးသားကတော့ပုံများနေအောင်တော့တွေ့ရပါတယ်ဟုတ
်ကဲ့အသက်အရွယ်အရဆိုရင်တော့ဆရာဘယ်အသက်အရွယ်ပိုင်းခြားကပုံများပါတယ်အ
ဲဆရာလူလက်ပိုင်းကပုံများတယ်လို့ပြောရမယ်ကျွန်တော်ဒီဘာပေါ့အဲ session နဲ့ session နဲ့ပြောရကျွန်တော်20ကနေ35အဲ35 40အဲ့ပတ်ဝန်းကျင်ခြေကပုံများတော့တွေ့ရတယ်ဆရာဟုတ
်ဟုတ်ကဲ့ဆိုတနေ့တနေ့ဆိုရင်တော့ဆရာဖြန်းဖြန်းချင်းနောက်ထပ်ထပ်တိုးတာဘယ်လောက်လောက်များရှိပါလဲ
အဲဆရာကျွန်တော်တိကျပြောရတော့နည်းနည်းခဲ့တယ်။ဘာလို့နေတိုင်းလို့လို့ကျွန်တော်တို့တွေ့နေတယ်။သူကဟိုနေတိုင်းကမရက်ဘူးပေါ့နော်။နေတိုင်းလို့လို့တော့ဖန်စီခံရတာတွေတွေ့နေရတယ်လို့ထဲမှာလည်းဟိုအချုပ်ထုတ်လာတာလည်းနေတိုင်းလို့လို့တွေ့ရပါတယ်ဆရာ
။ဟုတ်ကဲ့။ဆိုပုံမှန်ဆိုရင်ဘယ်ပုံမှန်နဲ့အများဆုံးဆွဲချက်တင်တာများပါလဲ
။အဲဆရာဟိုပုံမှန်ငါ desk ကကြည့်မယ်ဆရာ။ဟိုကတော့ရှိတယ်များကျွန်တော်တို့အများစုပေါ့နော်။အင်းစိန်ထဲမှာစစ်တာမှလည်းအားလုံးနေပါကပုံမှန်ငါကdesk ကြည့်ရများပါတယ်ဆရာဟုတ်များစုပါဟု
တ်ကဲ့ခင်ဗျာဆရာတို့ဒီအမှုတွေတွေနဲ့ကောလူကိုယ်တိုင်တွေ့ခွင့်ရပါလားခင်ဗျာ
အဲဆရာဟာကျွန်တော်တို့ဒီတွေ့ခွင့်ရပါတယ်အဲ့ဒီဟိုပါဗောဒီဟိုကျွန်တော်အင်းစိန်တင်းထောင်ထဲမှာတရားရုံးကိုထုတ်လာတဲ့လူတွေကိုတော့ကျွန်တော်တွေ့ခွင့်ရပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့သူတို့တွေထောင်ထဲမှာနေရထိုင်ရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာဘယ်လောက်ထိများသိရပါသလဲသူတို့ဘယ်လိုများနေရထိုင်ရပါသလဲ
အဲသူတို့ရဲ့ပြောပြချက်အရကတော့သူတို့နေရထိုင်ရတာကဟိုပါဗောပေးအဆင်ပြေပါတယ်လို့ပြောပါတယ်အဲကျင့်ကြတာပေါ့လေကျင့်ကြတာကလွဲတယ်ပြီးတဲ့အခါကျတော့တခြားဟာတွေကတော့ကျွန်တော်တို့စားတာတောက်တာပေါ့အဆင်ပြေတော့မင်းကျွန်တော်စားတာတောက်တာအဆင်ပြေတယ်ပေါ့လေအဲသမင်းကျန်းတာလေးတွေဟင်းတွေကတော့တို့စားနေကြမဟုတ်တာလေးပဲပေါ့နော်အဲလေးတွေတို့ရှိပါတယ်လို့ပြောပါတယ်အဲအဲ့ဒီဟာလေးတွေကတို့အဆင်ပြေတော့တချို့ကတော့မိသားစုကပစ္စည်းဟာစားတော့တယ်လာမပို့တဲ့လူတွေကြတော့ဘာခက်ခဲရှိလဲဆိုတော့မျှစားနေရတယ်တို့ပြောပါတယ်အဲတချို့ဟိုမပို့ရတာပေါ့လေအဲမပို့ရတဲ့ဟာကကျွန်တော်တို့ဘယ်ကစားချက်လဲဆိုတော့ကျွန်တော်ဒီအော်အေပယ်လာစားတယ်ပေါ့အရင်တော့ကျွန်တော်ပို့ခွင့်ရတယ်ပေါ့ဒီအေပယ်လာနောက်ပိုင်းကကျတော့ဟိုမီတာစုအရှင်းမှအင်တာစုစည်ထမ်းမဝင်တဲ့လူမှဒါလေးအင်တာစုစည်ထဲကလည်းအမှတ်ပုံတွေရှိတဲ့လူမှဒါလေးပစ္စည်းပို့ခွင့်ကြတဲ့ဟာမျိုးဖြစ်လာတယ်ဒ အရင်တော့ကျွန်တော်ပစ္စည်းပို့ရတာအသိမခက်ခဲဘူးပေါ့အဲ့ဒီနောက်ပိုင်းကတော့ပစ္စည်းပို့တာခက်ခဲတဲ့ကြောင်းဟိုနေရလာတဲ့ကလေးတွေရန်ကုန်မဟုတ်တဲ့နေရကလေးတွေနော်ကျွန်တော်တို့အဲ့ဒီဟာမျိုးကြိုင်နေနေခက်ခဲရှိတာကိုတော့တွေ့ရတယ်ဆိုနေရကလေးတွေကြတော့ဟိုဟိုဟိုပါပေါ့ဟိုတချို့ကြတော့မိဘနေရနေလောက်လာလောက်တဲ့ရန်ကုန်မှာတချို့ကြတော့ဟိုဘာမှမသိပါသွားတာမျိုးတွေအဲ့ဒါမျိုးဖြစ်တဲ့ကလေးတွေကတော့ဆရာကသူကစားတော့အသိဟိုမဟုတ်ဟိုစင်ပြေးပေါ့နော်နော်နည်းနည်းရှိတယ်အဲ့ဒါလေးလည်းကျွန်တော်ကြားပါတယ်ခင်ဗျဟု
တ်တော့ဆိုတော့ပစ္စည်းပို့ခွင့်တော်မှာအတော်လေးအကန့်အသတ်ရှိနေတယ်ဆိုတော့လူချင်းတွေ့ခွင့်ကတော့မိသားစုတွေအနေနဲ့လူချင်းတွေ့ခွင့်ကတော့အခုချိန်ထိမရသေးဘူးဆိုတဲ့သဘောလားခင်ဗျာ
အဟုတ်ပါတယ်ဆရာမိသားစုတွေကတော့တွေ့ခွင့်အခုချိန်ထိပို့မရသေးပါဘူးအကျွန်တော်တို့ဒီဘာဖြစ်လို့လဲလဲကျွန်တော်မေ့ကြည့်ပါတယ်အဲ့ဒါကကိုဗစ်ကလေးကနေမှတွေ့ခွင့်ဟိုတို့ဟိုမပေးသေးတာပါနော်အခုကတော့ကျွန်တော်တို့ပို့ဆိုပါတယ်အခုလည်းတွေ့ခွင့်မပေးပါဘူးကျွန်တော်ဒီရှိနေတောင်မှဒီပါဝါကြပြီးသားသူမှဒါလေးဝင်ခွင့်ရှိတာရှိနေတိုင်းလည်းဝင်လို့မရပါဘူးအဲ့ဝင်လို့မရအောင်ဆိုတဲ့ဘေးကအင်းစင်ထဲမှာကျင်းဆောင်ထဲမှာအထူးတရားရုံးအနေနဲ့ဖွင့်ထားပါတယ်ဖွင့်ထားတဲ့အခါမှာသူကပါဝါချပီးတာတော့ပါဝင်တဲ့ရှင့်နေကြမှာတာလေဝင်ခွင့်ရှိတာပါဆိုတော့ဟိုရှင့်နေတိုင်းလည်းဝင်လို့မရအောင်ဆိုတဲ့ဘေးပြရတယ်ပြီးတဲ့အခါကျမိသားစုဝင်ဆိုတော့လည်းဝင်လို့မရအောင်ဆိုတဲ့ဘေးလည်းဖြစ်ပါလိမ့်ဆရာဟုတ
်โอเคခုနဆရာပြောတဲ့အထက်မှာအထူးတရားရုံးဆိုတော့အထူးတရားရုံးဆိုတာကဘယ်လိုမျိုးများပါလဲဆရာနည်းနည်းရှင်းပြပါလား
အဲ့လက်ရှိကဆရာသူကအထူးတရားရုံးလို့သူနာမည်တက်ထားပါတယ်ဒီအင်းစင်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုအထူးတရားရုံးတက်မှတ်ပါတယ်ကျွန်တော်ပုံမှန်ကျွန်တော်တို့အပြင်မှာဖွင့်နေတဲ့တရားရုံးကတော့ပုံမှန်တရားရုံးပေါ့ဆိုတော့နာမည်အနေနဲ့သူကအင်းစင်ကျင်းထောင်ထဲမှာလုပ်တဲ့ဟာကိုအထူးတရားရုံးလို့ခေါ်တယ်အဒီဘက်ချမ်းကတော့ကျွန်တော်တို့ဟိုပါပေါ့ဒီစစ်ဟိုစစ်ခုံရုံးပေါ့နော်ဒီဘက်ချမ်းကျတော့အထူးတရားရုံးလို့သူသုံးပါတယ်ဒါကတော့ရက်ဖက်ကတရားသူကြီးတွေကနေမှာစစ်စစ်စီဆောင်ရွက်မှုတွေလုပ်တဲ့နေရာကိုပြောတာပါခင်ဗျဟုတ
် Okay ဆိုတော့ဖန်ဆီးခံထားရတဲ့သူတွေကိုအဲ့ဒီအထူးတရားရုံးနေမှာတင်ပြီးတော့စစ်ဆေးတယ်လို့စစ်ခုံရုံးမှာလည်းတင်ပြီးစစ်ဆေးတာရှိပါလားခင်ဗျာ
အဲရှိပါတယ်ဆရာဟိုကစစ်ခုံရုံးမှာစစ်ဆေးတာတော့ဆရာတို့သိတဲ့အတိုင်းပါပဲကျွန်တော်တို့မှာရှယ်လော့ထုတ်ထားတဲ့ area ပေါ့လေအဲ6မြို့နယ်ပေါ့နော်အဲ့ဒီဟာကျွန်တော်လန်တာယာရှိပြီးတာနောက်တစ်ခုတောင်းတစ်ခုတကုံစိတ်ကန်းမြောက်ကလာအဲ့ဒီနေရာမှာကျွန်တော်ပြောထားတဲ့ပြည်မှုပေါင်း23မြို့အကျွတ်လုံးတဲ့လူတွေဆိုရင်အဲ့ဒီစစ်ခုံရုံးမှာတခါတယ်ကျွန်တော်တို့အမိန့်ချတယ်ပေါ့နော်အဲစစ်ဆေးစီရင်တယ်ပေါ့လေဟိုအချင်းကြီးနဲ့သူစစ်ဆေးစီရင်ပြီးတော့အမိန့်ကိုချပါတယ်ခင်ဗျဟု
တ်ဟောအချင်းကြီးနဲ့ဆိုတော့ရှေ့နေရှေ့ရနဲ့ခုခံချေပါခွင့်မရဘူးပေါ့နော်
အမှန်ပါလေဆရာကျွန်တော်တို့ကရှင်းနေနေလေအဲ့ဒီအဲကျွန်တော်တို့ဒီစစ်ခုံရုံးကဆုံးဖြတ်စီရင်တဲ့ကိစ္စတွေမှလည်းများမှာအကလေးဖြစ်စေလူကြီးဖြစ်စေလက်ရှိနေထားရတော့ကျွန်တော်ရှင်းနေလိုက်ပါဆောင်ရွက်ခွင့်လုံးဝမရပါဘူးအခုခံချေပါခွင့်လည်းမရပါဘူးကျွန်တော်တွေးခွင့်လည်းမရပါဘူးအဲ့ဒီအချိန်တွေတော့ရှင်းနေပါဆရာဟုတ
် Okay ဆိုတော့အထူးတရားရုံးနေမှာစစ်ဆေးစီရင်တဲ့ကိစ္စတွေမှာရောဖန်ဆီးခံထားရတဲ့သူတွေအနေနဲ့ဆရာတို့အမှုတွေအနေနဲ့ဥပဒေကြောင်ရာသူတို့ရာသင့်ရထိုက်တဲ့အခွင့်အရေးတွေရပါရဲ့လားဆရာဘာတွေများဆုံးရှုံးနေတာတွေရှိပါလဲ
အဲလက်ရှိကတကယ်တမ်းပြောရင်တော့သူကဟိုမိသားစုနဲ့တွေ့ခွင့်မိသားစုနဲ့ဟိုဆက်သွယ်ပြောဆိုခွင့်เนาะကျွန်တော်တို့ဒီစားတော့လေပို့ခွင့်အားဒီဟာမျိုးတွေပေါ့လေအထူးသဖြင့်တော့ကျွန်တော်မိသားစုနဲ့ဆက်သွယ်ခွင့်ကသူကနည်းနည်းခက်ခဲအကန့်တတ်တယ်အများကြီးရှိနေပါတယ်တကယ်တကယ်တော့ဒါမိသားစုနဲ့တွေ့ဆုံခွင့်ဆိုတာအရေးကြီးပါတယ်เนาะကျွန်တော်တို့ကဟိုဒါဟိုပြစ်မှုကိုဒီနာမှာပဲတို့တော့ညာလေကျွန်တော်တို့တခြားဟာတွေကပြတ်တော့ခွင့်မရှိဘဲနဲ့သူကအတိုင်းတာတစ်ခုတည်းနော်ဆက်သွယ်ခွင့်ဆောင်ရွက်ခွင့်ရရမယ့်ဟာဖြစ်ပါတယ်အဲ့ဒီဟာဆက်သွယ်ခွင့်ဆောင်ရွက်ခွင့်တွေကအဲ့ဒီဟာတွေကမရှိသေးပါဘူးလက်ရှိချင်းတရားတော့အဲကျွန်တော်တို့ဒီဟိုရှင်းနေများအနေနဲ့လည်းတွေးခွင့်တော့ဟောရပါတယ်အဲတချို့ဟာတွေကျတော့တွေးခွင့်အကန့်တက်ဖြစ်တယ်အကန့်တက်ဆိုတာအချိန်ရပါလိမ့်စရာအဲထက်မှာလည်းသူတရားရုံးကရုံးပေါင်းများစွာဖွင့်ထားတာပေါ့လေရုံးပေါင်းကျွန်တော်တို့ပြစ်တော့ဆိုရင်တော့နှစ်ရုံးပေါ့လေအဲဒီဘက်တစ်ရုံးနဲ့တစ်ဘက်တစ်ရုံးဆိုမှအဲ့ဒီမှာဖွင့်ထားတဲ့အခါကျတော့အတူနဲ့အချင်းကောင်းကောင်းစကားပြောခွင့်တချို့အဲမြို့နယ်တွေမှာတော့ကျွန်တော်ကောင်းကောင်းစကားပြောခွင့်ရတာရှိတယ်တချို့မြို့နယ်ကျတော့တွေ့ပြီးတော့ခဏပဲတွေ့တယ်ခဏပြန်တက်သွားတယ်စကားကောင်းကောင်းပြောခွင့်တော့ကျွန်တော်တို့ကမရဘူးဘာဖြစ်လို့လဲဆိုတော့ရှင်းနေတရားနေနဲ့ကိုယ့်ရဲ့မှုတယ်နဲ့တွေ့တဲ့ခါကျရင်ကျွန်တော် instruction လို့ခေါ်တဲ့အတူရဲ့ဖြစ်စဉ်တွေတက်ခဲတွေဂျုံတွေ့ရတဲ့ဟာတွေဘယ်လိုဖြစ်တာလဲဆိုတဲ့ခါတွေကကျွန်တော်မေးမြန်းဖို့တို့ပါတယ်ဒါမှသာလေသူ့ရဲ့နော်ကျွန်တော်ဥပဒေကြောင်းရကျွန်တော်ခုခံကာကွယ်အော်ရတဲ့လုပ်ငန်းစဉ်တွေမှာလည်းဒါအရေးကြီးတဲ့အတွက်ကြောင့်တချို့ညို့နေမှာခက်ခဲတာကျွန်တော်ကဟိုတိတ်မရအချိန်မရတဲ့ဟာမျိုးတွေတချို့ကတော့ရပါတယ်အဲ့ဒါမျိုးတွေလည်းကျွန်တော်ကြုံတွေ့ရတာရှိတယ်နောက်တစ်ခုကကြောင့်တချို့ညို့နေထူးခြားဆိုတာပဲတချို့ညို့နေတွေတချို့ညို့ဆိုတာတညို့နေမှာကျွန်တော်ထူးခြားသတိထားမိနေရတော့အဲ့ဒီညို့နေရတော့ဗာလဲဆိုတော့အထုတ်လာတဲ့လူတွေကိုကျွန်တော်ကအချုပ်ထုတ်တဲ့လူတွေကိုဗာလို့လဲဆိုတော့ခေါင်းပေါ်ကိုလက်တင်ပြီးတော့သူကတွားခိုင်းနေရတယ်ဟာတော့ပေါ်ပေါ်တော့မဟုတ်မကြည့်ခိုင်းဘူးအဲ့ဒီညို့နေတွေမှာတနေ့ညို့နေတွေကတော့ UA ဟို AA စစ်စစ်ကျွန်တော်အချုပ်တွေကနေထုတ်လာတွေ့ရတယ်အဲ့တမျိုးနဲ့လူကြီးလည်းများတယ်ပြီးတဲ့ခါကျတော့ခေါင်းပေါ်လက်တင်ပြီးတော့เนาะကျွန်တော်ဒါတရားရုံးတွေအများကြီးရှိပါတယ်မရှိနေလည်းအများကြီးရှိတယ်တရားသူကြီးလည်းရှိရနေအောင်သူကခေါင်းတော်မဖော်ဘဲနဲ့သူကတွားခိုင်းနေတာမျိုးလည်းကြုံနေရပါတယ်ဒါကကျွန်တော်တို့ဟိုတွေ့ရတဲ့နေရာတွေဟာဖြစ်ပါခင်ဗျဟုတ
် Okay တရားရုံးမှာစစ်ဆေးစီရင်တာကရောလက်ရှိချိန်ထိမှဆရာတို့မျှတတယ်လို့မြင်တွေ့ရပါရဲ့လားခင်ဗျ
အဲဆရာဟိုပါလေကျွန်တော်တို့ဟိုကလွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်မှစပြီးတော့ကျွန်တော်တို့စဆက်တာပါအရင်တော့ဆက်တာမရှိပါဘူးအရင်တော့ကျွန်တော်တို့မလုပ်နေလဲဆိုတော့တို့ကဟိုပါပေါ့ချုပ်ရဲ့ဂျမန်ယူတဲ့ဟာတွေပဲတို့လုပ်ပါတယ်လွန်ခဲ့တဲ့နှစ်ပတ်သုံးပတ်လောက်နဲ့စပြီးတော့ကျွန်တော်တရားလုပ်ခဲ့ကိုစဆက်ပါတယ်အထူးသဖြင့်ကျွန်တော်တို့ဟိုတရားဆွဲတင်ဖို့တဲ့နော်ကျွန်တော်ဒီစကန်မှုတွေပေါ့အထူးသဖြင့်ကျွန်တော်တို့ဒီမှာကြည့်ရတာမှုတွေတော်များစကန်မှုတွေကြည့်ပဲတရားဆွဲတင်တာတွေ့ရတယ်စကမ်းမှုတွေကတကယ်လို့လောက်တာပေါ့လေအဲဆွဲတင်တာတွေကျွန်တော်စတူရတယ်တို့ကိုစစစ်တုံးပဲရှိပါသေးတယ်ဆရာအဲစစစ်တုံးအချိန်တွေပဲကျွန်တော်တို့ဟိုကျွန်တော်တို့အခုလက်ရှိအတွေ့အကြုံဆိုတော့တေလိုဖက်နော်အဲ့ဒီဖက်အချမ်းကိုပဲစစ်တာပဲကျွန်တော်တွေ့ရသေးတယ်အဲကျွန်တော်ဒီဆွဲခံတဲ့လူတွေနဲ့ကျွန်တော်တက်တည်တယ်ဘာလို့လဲတက်တည်တယ်လဲကျွန်တော်တို့ဆွဲခံတဲ့လူကတင်ပြဖို့ရှိတယ်အဲ့ဒီဟာတော့ဝင်ခွင့်ပေးမပေးဆွဲဟာတော့မချင်နေမသိသေးဘူးပြီးတော့ကျွန်တော်ဒီဆွဲခံတဲ့လူကိုကျွန်တော်တက်စေတဲ့အဆင့်ကိုလည်းမရောက်သေးဘူးပေါ့နော်အဲတချို့ဟိုဟာတွေကစတေလိုဖက်ကိုပဲစစစ်တုံးမရှိပါသေးတယ်ဆိုတော့ဘုညာတာတဲ့ကျွန်တော်အခုချိန်ကတော့ကျွန်တော်စစ်ဆေးရဖို့ကျွန်တော်တို့ကအဲကျွန်တော်ဒီရှိနေညရဲ့နော်မင်းမြတ်ချက်တွေကတော့ခွေရနေတယ်လို့ပဲအတင်းပြောလို့ရပါတယ်ဆရာဟုတ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ဆရာတို့ကိုယ်တိုင်ပေါ့နော်ရှိနေတွေကိုယ်တိုင်ကရောလောကီယခံရတဲ့နေရာမှာဘယ်လိုအခက်အခဲတွေများကြုံရပါလဲခင်ဗျာ
အဲဆရာလောကီယခံတာခက်ခဲတဲ့နှစ်ပတ်သက်ကပါဝါစုတာအစပါခင်ဗျာဟုတ်ဆိုအမှုတရေကိုစလေလွဲစားကျွန်တော်ရတဲ့အခါချုပ်ကျမ်းမှာကျွန်တော်တို့ကဟိုဘာပေါ့ချုပ်တရေကံဖြစ်တဲ့အခါကျတော့အရေးဟာကိုကျွန်တော်အကျဉ်းထောင်ကနေကျွန်တော်တို့ကဟိုတင်ရတယ်သူကထုတ်ထည့်ရနေအဲ့ဒါလည်းကျွန်တော်စောင့်အောင်ပါတခါကျရင်သူ့စီကနေပါဝါမကျလို့ကျွန်တော်သူ့ရုံးချင်းမှာမသွားနိုင်တဲ့လည်းရှိပါတယ်အဲ့ဒီဟာတစ်ချက်ပေါ့နော်သူ့ရုံးချင်းချိန်နေချင်းမှာကျွန်တော်ကမသွားနိုင်ဘာဖြစ်လို့သူ့ရဲ့ပါဝါကမကျတော့ရဲ့အတွက်ကြောင့်သူကအင်းစီကနေသွားနေရတခါကျတော့အထက်ရောက်တဲ့အခါကျတော့ကျွန်တော်တို့ကနေမှာဘာလို့ရလဲဆိုတော့ဒီတရားရုံးရှိကြတော့ကျွန်တော်စီရလို့ပေါ့နော်ကျွန်တော်တို့ကမတန်တရားလက်မထိုးရတဲ့ကိစ္စရှိတယ်။အဲ့ဒီမှာနေလို့လို့မရဘူးတခါတည်းတချို့ကလာတယ်တချို့ကမလာဘူး။အဲပါဝါရမယ့်ဟာလေပါဝါလေးတစ်ခုရဖို့ပဲကျွန်တော်တို့ကတော်တော်လေးကိုစူးစမ်းရှုနေရတဲ့နေရာဖြစ်တယ်။ဒါပေမဲ့တချို့ကိစ္စကြတော့ဗါလဲဆိုတော့ရုံပိုင်းဆိုင်ကိစ္စရတယ်နဲ့ပြောလိုက်ရင်သူဒီအင်းစင်ကျင်းတော်လေးမှာကျွန်တော်စစ်စစ်စင်နဲ့တချို့ဟာတွေကကျွန်တော်တို့ကဥမာဖြင့်ရုံပိုင်းဆိုင်ကစားဝတ်စားတဲ့နေကျွန်တော်ရှောက်ဖို့ပါလေ။ဥမာဖြင့်ဒီအမှုတွေကိုဘာနဲ့တိုင်ထားရလဲ။နော်ကျွန်တော်အဲ့ဒီဟာတွေဘာဟိုတိုင်ချက်လုပ်ထားတာလဲအဲ့ဒါကိုကျွန်တော်ကသိဖို့လိုတယ်။ကျွန်တော်ခုခံကာကွယ်မေးခွန်းတွေမေးဖို့ကြတော့အဲ့ဒါမျိုးတွေရှောက်မယ်ဆိုတော့ရုံအဲ့ဒီအစီအစဉ်မှာမရတော့ဘဲတက်ဆိုင်ရတရားရုံကိုပြန်သွားရပါတယ်ဆိုတော့ကျွန်တော်တို့ကနှစ်ဖက်နဲ့လမ်းကိုတွားရတယ်เนาะကျွန်တော်ဒီဖက်ခြံကိုလည်းတွားရတယ်ဟိုဖက်ခြံကိုလည်းတွားရတယ်ဆိုတော့အမျိုးတွေကျွန်တော်ဟိုဖြစ်တာရေးတွေ့ရတယ်နောက်တစ်ခုကကြတော့ကျွန်တော်ကအစီအစဉ်ထဲမှာကညုံနေတယ်အကုန်လုံးကကျွန်တော်ကတရားတူကြည့်တာလာတာဟိုအရင်လိုကျွန်တော်ရုံနေမှာနဲ့ကျွန်တော်ချင်းရပြရတာမျိုးမဟုတ်ဘဲနဲ့ဒီအစီအစဉ်ထဲမှာပဲဟိုရုံနေကအများကြီးဖွင့်ထားတော့ဟိုဖက်ကွယ်ပြရတာမျိုးတွေကျွန်တော်เนาะဒီပြများတဲ့ခါကျတော့ဟိုဟာပေါ့လူလဲလောက်ကန်တာလေးကျွန်တော်တို့မလွယ်တော့ဖြစ်တော့เนาะဆိုတော့အဲ့ဒါမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့လေပုံမှန်တော့ကျွန်တော်ပုံမှန်တရားရုံးမှာဆိုတော့ကျွန်တော်တို့ကတော့ဟိုဆရာမကြီးနဲ့ညှိပြီးတော့ဘယ်ချင်းလေးလောက်ဆိုရင်အဆင်ပြေတယ်ဆိုတော့မျိုးပေါ့နောက်တစ်ခုကတော့ကျွန်တော်အစ်စင်မှာကျွန်တော်တို့ညွန့်နေတက်ဆိုင်နေတရားသူကြီးတယ်ဘယ်ချင်းလာမလဲဆိုတော့ကျွန်တော်မသိဘူးကျွန်တော်တို့ကအဲ့ဒီအစ်စင်ရှေ့အချင်းဦးစီးရဲ့ရှေ့တဲမှာထိုင်ဆောင်ရတယ်ကျွန်တော်တို့လိုက်ပါဆောင်ရပေးတယ်အမှုတယ်တွေရဲ့တက်ဆိုင်နေတရားသူကြီးတွေလာမှသာလေကျွန်တော်ဝင်ခွင့်ရတာဆိုတော့ပေးချင်းလာမလဲဆိုတာကျွန်တော်မသိတခါကျရင်ကျွန်တော်တို့9နိုင်လောက်ဆောင်တယ်တချို့ဆိုရင်ညနေ9နိုင်ခွဲ6နိုင်လောက်ထိတောင်းမှကြုံရတာရှိသေးတယ်ကြုံရပြီးမှပြန်ရတာအဲ့ဒါကဟိုအချိန်ကြီးလဲကြုံရတယ်ပေါ့လေအဲ့ဒါလေးကလောကကန်တာလေးကခဲခဲကျွန်တော်တွေ့ရတယ်တချို့ကျတော့ကျွန်တော်တို့ဒီဟိုတွေပေါ့ဒီကျွန်တော်တို့ရဲ့ဒီအမှုတွေတွေကဟိုဆော့ဆော့ထုတ်ထားရတူရှိတယ်တရားသူကြီးကဟိုဘာလဲမရောက်သေးတာခါရင်တရားသူကြီးကရောက်တယ်ချုပ်ကမထောက်ရသေးတာ။ဒီအရာမျိုးတွေလည်းကျွန်တော်တို့ကြုံရတယ်ပေါ့လေ
။ဟို
အဲ့ဒါပြီးတော့ညောင်တော့ဆိုကျွန်တော်စကားပြောဖို့ခွင်လန်းနေရတယ်။ဟိုတော့ချက်ချွာတွေကမရသေးဘူး။ကျွန်တော်ရှင်းမှသင်ကြပြပါ။
ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့ပါ။ကျွန်တော်တိထားသလောက်ဆိုရင်မန္တလေးမှာဆရာတို့လိုပဲလာအကူညီပေးနေတဲ့ရှင်နေမျိုးမျိုးတူအဖမ်းခံရပါတယ်။ဆိုတော့ဆရာအနေနဲ့ရောကိုယ်တိုင်လှုပ်ဆောင်နေတဲ့အကျိုးဆောင်ရှင်နေတယောက်အနေနဲ့စိုးရင်စေများရှိပါသလားဆရာ
။ဟုတ်ကဲ့ဆရာဟိုကျွန်တော်လည်းဟိုပါပေါ့ဟိုအပေါ်ဝင်ပြောရင်စိုးရင်းစရာပေါ့လေ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဟို live ပါဆောင်ရတဲ့အခါမှာဟိုကျွန်တော်တို့ကဒီမှာကုညီပေးတဲ့ဒါကတော့ကျွန်တော်တို့ကဟိုဥပဒေကြောင်းရရတင်ရထိုက်တဲ့အခွင့်အရေးမှန်တယ်များအားလုံးကိုကျွန်တော်ရဲ့ဆောင်ရပေးတဲ့မှုတွေရဖို့ပေါ့လေ။ဒါတွေကျွန်တော်တို့ကဟိုဆောင်ရပေးတဲ့အခါမှာတခြားဟိုကျွန်တော်တွားတာလာတာဟိုလမ်းခီးတွေမှာကျွန်တော်ကစိုးရင်းစရာရှိနေပါသေးတယ်။ဘာလို့ဆိုတော့ဟိုဘာနေနဲ့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပေါ့လေ။အဲဆရာလည်းမကြခင်အကြမ်းမယ်ရှင်။ကျွန်တော်တို့ဒီကဲအေးလောတော့စပြီးတော့နည်းနည်းလေးပြင်ထားတာဆရာတို့ဒေတာမျိုးပါလေ။တော့ရတင်ရထိုက်တဲ့ဥပဒေခွင့်ရတော်မှာနော်အဲ့ဒါလေးစပြီးတော့ကျွန်တော်တို့နည်းနည်းလေးစတင်ပြင်ဆင်တာမျိုးတွေရှိလာတဲ့ခါကျတော့ကျွန်တော်တို့ကဒီအခုတော့ဆယ်တော့ကျွန်တော်တို့ဒီရှင်းနေရှင်းရများနဲ့ပတ်သက်တဲ့ဟာမျိုးတွေတော့ဟိုတိတိကျကျဟိုအမျိုးလုံးလာဖို့ကဘယ်လိုပြင်ချင်မှာပါလို့မလဲဆိုတော့ကိုမတိသေးတဲ့ကြောင့်ကျွန်တော်စိုးရင်စရာလည်းဟိုရှိပါတယ်ခင်ဗျာဟုတ်စရာ
ဟုတ်ကဲ့ပါဆရာအခုဆိုရင်ဟလာဒီ fancy ခံထားရတဲ့ဒါတော့မဟုတ်လေတမီပေါ့လေနော်သူတို့နဲ့ဆက်သွယ်မရတဲ့မိဘတွေဒ တခါမိခင်တို့မှဖခင်ဖန်စီခံထားပြီးတော့ဆက်သွယ်များတဲ့သားသမီးတွေစသည်အားဖြင့်ဒီလိုမိသားစုဝင်ဆွေမျိုးသားချင်းတွေအတွဲဆရာအနေနဲ့ဘယ်လိုအကြံပေးစကားမျိုးများပြောပြလို့ရမလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဆက်အသွယ်မရဘူးဆိုရင်တော့အထက်ကဲတစ်ခုပါလဲဆိုတော့ဟိုတချို့ကအဆက်အသွယ်မရဘူးလိုက်ရှာရတာပေါ့နော်ကျွန်တော်လိုက်ရှာရတယ်ဖန်စီခံတဲ့နေရာတွေအမျိုးမျိုးလိုက်ရှာကြတယ်ဘယ်နားမှလည်းဆိုတော့ကျွန်တော်ကဟိုလက်ရှိရန်ကုန်ခြေနေကိုပဲကျွန်တော်ဟိုခုပုံမှာပြေးပြီးကျွန်တော်တော့ပါမယ်တခြားမျိုးနဲ့တခြားမသိတဲ့အတွက်ကြောင့်ဆိုတော့ရန်ကုန်ခြေနေရဆိုရင်ကျွန်တော်တို့ကဘာလုပ်လို့ရလဲဆိုတော့နံပါတ်၁ကတော့ဘယ်နေရာဖန်ဖန်နေဖြစ်စေသူ့ရဲ့သက်ဆိုင်နေမြေစခန်းမှာတော့စိတ်ရင်းရှိဖန်စီတဲ့လူတွေအားကြီးတယ်ဘာလို့ဖန်စီပါတဲ့လူတွေကဘာတူလဲဘာလဲဟာအားစိတ်ရင်းရှိပြီးတာပါဘာလို့လဲဆိုတော့သူကသက်ဆိုင်နေမြေစခန်းမှာအားမှတ်တမ်းရှိပြီးတာပြီးမှကျွန်တော်ရန်ကုန်မှာဆိုရင်တော့ကျွန်တော်စစ်ကြောရေးဆိုရင်နေရာနော်ကျွန်တော်ရှိပြီးတာကျွန်တော်စစ်ကျင်းထောင်၁၀၆မှာစစ်တယ်စစ်ဆေးတဲ့ဟာမျိုးပေါ့တချို့ကစစ်ကြောရေးကိုလိုက်သွားစစ်ကြောရေးကကျွန်တော်လက်ရှိချိန်ကြီးကတွေ့ခွင့်လည်းမရအောင်ပစ္စည်းပေးခွင့်လည်းမရအောင်မင်းညံခွင့်လည်းမရအောင်ဘယ်သူမှပါလို့လဲဆိုတာတရားမသိဘူး။ဆိုတော့မိသားစုလိုက်သွားတယ်စစ်ကျင်းထောင်နေကျွန်တော်ဟိုလိုက်သွားကြတယ်ဗျလေ။အဲတော့ညာလည်းတချို့ကပြောတယ်ဟိုပယ်နာရောက်နေမှမသိဘူးဗျလေ။အင်းစင်မရောက်သလားဗော။ဆိုတော့အင်းစင်ရောက်မယ်ဆိုရင်တော့ဘာလို့ရလဲဆိုတော့အင်းစင်ကျင်းထောင်ရှိမှကျွန်တော်ကဒီရရှိလို့ရှိပါတယ်။အင်းတို့စီကသူတို့စီမှာတွားပြီးတော့နော်သူရဲ့ကိုယ့်ရဲ့ဟိုနာမည်ဗောနော်။ဟိုကလေးဟိုကိုယ့်ရဲ့ဟိုဖန်ဆီခံတဲ့သူရဲ့ပြီးတဲ့ခါကျရင်ဖန်ဆီခံရတဲ့အာလူရဲ့အဖေနာမည်ရယ်ဘယ်နှဖန်းခံရတာလဲဆိုတော့ကိုပေးပြီးတော့ကျွန်တော်စစ်လို့ရပါတယ်။အဲတော့အထူးသဖြင့်ကျွန်တော်နေ့လယ်နေ့တိုင်းနောက်ပိုင်းမှာတော့ဟိုစစ်ပေးတာပေါ့လေ။အရှိမလားပစ္စည်းပို့တဲ့ကိစ္စရှိနေတဲ့အတွက်ကြောင့်အဲ့မှာတော့စစ်လို့ရပါတယ်။တကယ်လို့နေမည်စကန်မှာရှာမတွေ့ဘူးစစ်ကျင်းထောင်မှာတော့တော့မရှာပါနဲ့။ဘာလို့မသိဘူး။ဒါကကျွန်တော်ကတကယ်ချက်လက်မရနဲ့။နေမည်စကန်မှာမေးလိုက်ရင်ရတယ်သူတို့တည်တယ်။အဲတခါကျရင်တော့သူတို့ကအရှိရလို့တော့မင်းတော့မိသားစုတွေကဟိုဂိမ်းမှာစောင့်နေလို့တော့မင်းဂိမ်းမှာစောင့်နေတော့မသိဘူး။တကယ်တည်တယ်ကအမှုစစ်တော့စကန်မှုလို့ပဲတည်ပါဒီကိစ္စရဲ့။ကျွန်တော်တို့ကိုမိပါဟိုဘယ်တော့မရမလို့မရမရှင်းမရမှာပေါ့နော်ကျွန်တော်ဟိုတခါမရလို့စောင့်လို့မရအောင်ကျွန်တော်မရမရှင်းကျွန်တော်ကလေးတွေရဲ့ချင်းမျိုးကျွန်တော်ပေးမြှောက်လို့ရတယ်။ပြီးရင်တော့ကျွန်တော်တို့စစ်ကျင်းဟွာပေါ့ကျွန်တော်အစ်စင်ကျင်းထောင်မှာပြီးလို့ရပါတယ်။အဲအဲ့နှစ်ခုဆိုရင်တော့ကျွန်တော်တည်ချာတယ်ဟိုဟာပေါ့ကျွန်တော်ကဟို3 4 5ရက်ပေါ့လေတချို့ကတော့ရှင်ပြည်သားမှာကျွန်တော်ကကျွန်တော်တတိထားမိတော့တော့2ရက်3ရက်ကနေ9ရက်လောက်တည်ချာတော့တွေ့ရတယ်။ဒီထက်လည်းပိုကောင်းပုံနေပါတယ်။ကျွန်တော်တွေ့တဲ့လူကတော့ဟိုပြန်ပြောချရတော့ကျွန်တော်9ရက်အထိကျွန်တော်တွေ့ရတာရှိတော့အဲ့ဒီလောက်တော့စောင့်ကြည့်ရမယ်။ဆုံးကြည့်ပြီးလို့ချင်းနေဝမ်ဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ဒီသက်ဆိုင်နေမြေစကောင်ပြန်မင်းမယ်ပြီးရင်တော့အချင်းထောင်ကျွန်တော်ပြီးမယ်အဲ့ဒါဆိုလို့ကျွန်တော်အဖြေရှာလို့ရပြီဒါပေမဲ့တခြားဟာတွေလည်းပေါ်လာနေအဲ့ဒါကြောင့်လည်းနည်းခက်ခဲရှိတယ်တခြားဟိုတခြားထိန်းသိမ်းနေရရှိကောင်းရှိနေတက်တယ်ပေါ့လေတချို့ကကြောင့်ထူးခြားဖြစ်စင်နေပေါ်လာလို့ကျွန်တော်တို့ကဟိုဒါတော့ကျွန်တော်ဆုံးကပြောတာရှင်းပြရတဲ့ပုံပြောတာပါအဲ့တချို့ကဖြစ်စင်ရှိနေတယ်တော်တော်ညာလဲနေမြေစကန်ကတော့မှတ်တမ်းကျန်နေရှိတယ်လို့ကျွန်တော်ပြောလို့ရပါအဲ့ဒါတခြားစစ်ကူဟုတ်ဟု
တ်ကဲ့ပါမလာတဲ့ကြာအချိန်ပြေးပြီးဖြစ်ဆိုပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဟုတ်ကျွန်တော်လည်းဟိုပြောပြပေးရတဲ့ကြောင့်ကျေးဇူးများတင်ပါတယ်ဆရာဟုတ
်ဗုဒ္ဓဦးနဲ့မနေ့ကသတင်းချင်းချုပ်ကိုမတ်သိမ့်ဤတိုက်ကပြောပြပြပါဦးခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအင်ကာနစ်ကစတင်လိုက်တဲ့နှစ်ရက်ကြာဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 အစည်းအဝေးအတွင်းမြန်မာနိုင်ငံမှာအနာသိမ့်ထားတဲ့စစ်ကောင်းဆောင်တွေနဲ့ဆက်နွယ်နေသူတွေကိုလုပ်ငန်းတွေကိုတန်းခတ်အရေးယူဖို့အင်ရှင်ဗြိတိန်နိုင်ငံကတိုက်တွန်းလိုက်မယ်လို့ခန့်မှန်းနေကြပါတယ်။စစ်လက်နဲ့ရောင်းချမှုတွေတားမြစ်ဖို့နဲ့မြန်မာပြည်သူတွေအတွက်စာနာမှုအကူအညီတွေတိုးမြှင့်ပေးအပ်နိုင်ရေးအတွက်လည်းနိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်ကတိုက်တွန်းမယ်အလားအလာရှိနေပါတယ်။အာဏာသိမ်းမြန်မာစစ်တပ်အပေါ်အမေရိကန်ဘက်ကပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကျန်းနာပွဲမှာတိုက်တွန်းပါတယ်။မြဝတီဘဏ်အင်းဝဘဏ်မြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTB နဲ့မြမရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီ MOGE တို့ကိုပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုစီးရင်မှာအ мян ဆုံးထည့်သွင်းတင်ပါတယ်လို့ပြောခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အစိုးရအဖြစ်အသိအမှတ်ပြုရေးစစ်တပ်အုပ်ချုပ်ရေးကောင်စီကတန်တမန်တွေကိုပြည်ဝင်ခွင့်ဗီဇာထုတ်မပေးဖို့နဲ့ဆီယနာတိန်းနာကြောင့်အမေရိကန်ကထိန်းချုပ်လိုက်တဲ့မြမနိုင်ငံပိုင်ရန်ပုံငွေကို NUG အမျိုးသားညီညွတ်ရေးအစိုးရကိုအသုံးပြုခွင့်ပေးရတဲ့ကိုပါတာမတ်ကြီးဦးကျော်မိုးထွန်းကအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှာအကြံပြုခဲ့ပါတယ
်ဒီကိစ္စနဲ့အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ဂျမီကော့ဖြစ်ပါတယ်ဒီကိစ္စနဲ့အစီအစဉ်တွေကိုမနက်6နာရီကနေ9:00ထိတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒေါက်တာရှင်မြောင်းရဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ VOA ကိုအားပေးနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
Thank you. This program has come to you from the Voice of America.